ဤနေ့သမာယုံရနေ6ရက်ကွယ်ယူဇနာလံပထမတရအခန်းတရား5ဒီထိုင်ရတဲ့ဒကာကိုမျိုးတက်ဒကမမတ်ကျူကျူစိန်သမီးကြီးမဆုဝရီထွန်းသမီးငယ်မလင်းယူပါဤမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတွင်ဒီပေါ်ဖန်ဖို့ခြင်းညာသက်ကတူရညာချင်းသင်္ကန်းညာသက်ကတူရညာချင်းဖြစ်ဖြစ်ဒီညာသက်ကတူရညာချင်းအသင်ရှိတဲ့ကုသိုလ်ကောင်းမှုတွေပြုလို့ရင်းနေအလူတကအလူထဲမှာအမျက်ဆုံးအလူဖြစ်တဲ့ဓမ္မဒါနတရားအလူတရားကိုပေးသူတယ်ဆိုတာတကယ်သင်ပြအတိညာဉ်ကိုပေးသူလားမလောကကြီးမှာတန်ဖိုးအရှိဆုံးကအတိညာဉ်ပဲနော်အတိညာဉ်ကိုပေးသူတဲ့အတွက်ကြောင့်တရားအလူကြီးအမျက်ဆုံးအလူဖြစ်ရတယ်အဘိဓုတရားတွေကအမျက်ဆုံးအလိုဖြစ်တယ်ဆိုတော့အတိညာဏ်ကလောကမှာအမျက်ဆုံးဖြစ်လို့ပဲ။ကျန်တဲ့အရာတွေကခြံသာစီတာနဲ့အတိညာဏ်ကခြံသာစီတာကပိုပြီးတော့ကြီးပြည့်တယ်။ဒါကြောင့်လောကကြီးမှာအတိညာဏ်ကအကြီးကျယ်ဆုံးအမျက်မျက်ဆုံးဖြစ်ရတယ်။ဟုတ်ရဲ့လား။အခုမြတ်စွာဘုရားကဒီလောကလုံးရဲ့အထုအထိပ်နေရာမှာထားပြီးတော့ပူဇော်ကြတာ၊ကိုးကွယ်ကြတာ၊တန်ဖိုးထားကြတာဘာကြောင့်လဲလို့မေးရင်အတိညာဏ်အကြီးဆုံးဘုလို့ပေါ့နော်။ဒါတရားမတော်ဦးဇနီးရဲ့ဘဝမှာလေးပဲကျန်တဲ့ရှိထားတဲ့အရှိတရားတွေရှိပါတယ်ပစ္စည်းဥစ္စာတွေစေပြုသားချင်းတွေတတ်ထားတာတွေအများကြီးရှိတယ်နော်အဲ့ဒါတွေကလည်းကိုယ့်ရဲ့ဘဝကိုထိုက်တဲ့လောက်တော့ခြံသာမှုအချင်းချင်းမှုဖြစ်စေပါလေမဖြစ်စေဘူးမဟုတ်ဘူးနော်သို့တော့အတိညာဉ်လောက်တော့ကိုယ့်ရဲ့ဘဝကိုပို့ပြီးတော့အချင်းပြေစေနိုင်မှုအတိညာဉ်မရှိဘူးဆိုရင်ကျန်တာတွေဘလောက်ရှိရှိအချင်းပြေတယ်လို့ပြောလို့မရဘူးအတိဉာဏ်ရှိတယ်ဆိုရင်တော့ကျန်တာတွေစိတ်မပြည့်စုံတော့လည်းပဲအချင်းပြေအောင်နေလို့ရတယ်။ဟုတ်ရဲ့လား။လောကကြီးမှာအတိဉာဏ်ဆိုတာအဲ့တလောက်တန်ဖိုးကြီးတာ။ဆိုကြပါတော့လောကမှာခက်တယ်ခက်တယ်မပြောကြဘူးလား။မလွယ်ပါဘူးခက်တယ်။ဘာလို့ခက်တာလဲဘာလို့မလွယ်တာလဲဆိုရင်မသိလို့ပေါ့။နားမလည်ဘူးပေါ့။အဲ့ဒီကိစ္စကိုကိုမသိဘူးဆိုရင်ဒါနားမလည်ဘူးလို့ပြောရတာပဲခက်တယ်လို့ပြောရတာပဲ။ဟုတ်ရဲ့လားတကယ်တော့အဲ့ဒီကိစ္စကိုကိုနားလေတယ်သိတယ်ဆိုရင်ဒါကိုလွယ်တယ်လို့ပြောရတာပဲဟုတ်ရဲ့လားအဲ့တော့ဘဝတည်းဟူသောအဖြစ်အခြေဘဝတည်းဟူသောကြေတနာဘဝတည်းဟူသောပု္ပ္ပာကိုတကယ်တမ်းလွယ်လွယ်ကူကူအဖြစ်ထုတ်ပေးနိုင်တာကအဋ္ဌဉာဏ်ပဲရှိတယ်ဒါကြောင့်ဓမ္မဒါနတရားအစုတည်းအစုတကအစုထဲမှာအမျက်ဆုံးအစုဖြစ်ရတယ်ဘာဖြစ်လို့လဲအဋ္ဌဉာဏ်ကိုပေးသူတဲ့အကြကြောင့်ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့ဒီကနေ့အာယကံရှင်များနဲ့ပေးတပေါင်းသူတော်ကောင်းတို့ကိုပါပြောခြင်းနဲ့ဆိုတော့အတိညာဏ်တကအတိညာဉ်ထဲမှာလောကကြီးကိုရင်ဆိုင်နိုင်တဲ့အတိညာဉ်အဲ့ဒါလေးကိုနည်းနည်းရည်ရွယ်ပြီးတော့တရားစကားလေးနည်းနည်းလောက်ပြောမယ်နော်ဘုရားထာလေးတစ်ပုဒ်လူတိုင်းရမယ်ဖုဋ္ဌသလောကတံမေဟိသိတံယတနာကံပတိအတောကံဝိရဇံစေမံဧတံမင်္ဂလမုဒ္ဒမံမင်္ဂလာသုတ္တမှာပါတယ်။တချို့ဘေးအန္တရာယ်ကင်းနေဆိုပြီးတော့ဒီဂါထာလေးကိုရွတ်တာလည်းရှိတယ်။နော်။ဘုဒ္ဓတလောကတံမေဟိသိတံယတနာကံပတိအတောကံဝိရဇံစေမံဧတံမင်္ဂလာမုဒ္ဒမံ။အဓိပ္ပာယ်ကဘာလဲဆိုတော့လောကကြီးမှာနေထိုင်ကြတဲ့လူသားတိုင်းလူသားတိုင်းမလွဲမသွေသိကြုံကြရတဲ့တရားတွေကိုလောကဓမ္မလောကဓမ္မတရားလို့ခေါ်တယ်။ဟုတ်ရလားလောကတံဆိုတာလောကဓမ္မဆိုတဲ့ပါဠိစကားကိုပမာမှုပြုထားတာပေါ့လောကတံလောကဓမ္မလောကဓမ္မဆိုတာဘာလို့ဆိုတော့လောကကြီးထဲမှာနေတဲ့ပုဂ္ဂိုလ်တိုင်းဘယ်သူမှရှောင်မရသိမရသိကြရကြုံရရမဲ့တရားတွေကိုလောကဓမ္မလောကတံတရားလို့ခေါ်တာညနာချင်းငယ်မရွေးသက်ချင်းငယ်မရွေးကြားမမရွေးလူသားတိုင်းလူသားတိုင်းဒီလောကတံတရားတွေကသိကြရပါအဲ့ဒါလို့သိကြုံလာရတဲ့အကောင်းအဆိုးလောကရန်တရားအမျိုးမျိုးနဲ့ပတ်သက်ပြီးတော့တုံလုံးမှုမရှိအောင်ကိုယ့်ကိုယ်ကိုထိမ့်သိမ့်နိုင်ခြင်းသည်အင်မတန်ကြီးကျယ်မြင့်မြတ်တဲ့မင်္ဂလာပါတဲ့ဒီကထာလေးရဲ့အဓိပ္ပာယ်ကနော်ဘုဒ္ဓတာလောကတံမီဟိသိတံယတနာကံပတိလောကရန်တရားတွေနဲ့တုံ့တွေ့လာတဲ့အခါမှာစိတ်ကိုမတုံမလှုပ်အောင်ထိမ့်နိုင်နောက်ပြီးတော့အာတောကံဝိရကံခေမံအာတောကံသူရင်ကြရတဲ့အတွေ့လည်းပဲသိခဲမှမစိုးရိမ်အောင်ထိနိုင်တယ်နော်ဝိဒဇံကိလေသာမျိုးတွေတင်ကြရတဲ့အတွေ့လာရင်လည်းကိလေသာမျိုးတွေမတင်အောင်ထိနိုင်တယ်အတောကံဝိဒဇံခေမံ ဘေးအန္တရာယ်ကြုံရတဲ့နေ့တွေ့တာရင်လည်းဘေးအန္တရာယ်မဖြစ်အောင်ဘေးကင်းအောင်နေနိုင်နိုင်အဲ့ဒါမင်္ဂလာပဲတဲ့ဒါကဦးဇင်းကဒီဒေသနာတော်ကိုအနိုင်ဆုံးအချက်ကိုပြောတာနော်လောကဓာတ်တရားတွေနဲ့တွေ့တာရင်မတုံမလုံးအောင်နေနိုင်နေအတောကံသို့ရင်မရှိအောင်နေနိုင်နေဝိရဇံစိတ်ထဲမှာကိလေသာအနည်းအကျေးတွေမရှိအောင်နေနိုင်နေခေမံစိတ်ထဲမှာကြောက်တရားလက်ရာတွေမရှိအောင်ခန္ဓာကိုယ်ပေါ်မှာလည်းဘေးအန္တရာယ်မတင်အောင်နေနိုင်နေလေးပါနော်တကယ်ရှင်ဖြင့်ဒီမင်္ဂလာတရား၄ပါးအထုအထိတ်တိုင်ရတာညာနာတော်မှာရတာဟုတ်ရလားယဟန္တာတွေမှာအကောင်အဆိုးလောကဓာတ်ဘယ်လိုလောကဓာတ်နဲ့တွေ့တွေ့မတုံမလုံးတဲ့အခြေအနေကိုသူတို့တကယ်ရတာဟုတ်ရလားအတောကံသူ့ရင်ကြီးမရှိဘူးဆိုတာကလည်းသူတို့မှတကယ်ရဝိဒကံကိလေသာပြုခြင်းတယ်ဆိုတာလည်းသူတို့မှတကယ်ရခေမံဘေးကင်းတယ်ဆိုတာလည်းသူတို့မှတကယ်ရဒါပေမဲ့ဥစဉ်တို့ဒကာရမတို့ကုထုရှင်တွေလည်းပဲခုအတိုင်းတာနေနဲ့ပို့တော့ထိုက်တလောက်ရအောင်လုပ်ဖို့ရတယ်အဲ့ဒါကိုဦးဇင်းကဒီကနေ့ပြောခြင်းပါဟုတ်ရဲ့လားသိကြုံလာတဲ့လောကဓာတ်တရားတွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာမတုံမလှုပ်အောင်ယဟနာအဖြစ်ကိုကြီးရပြောတာမဟုတ်ဘူးနော်နော်သီရိတာကလှုပ်လှုပ်ခက်ခက်ကြီးဖြစ်မသွားအောင်တော့ထိန်းနိုင်ရမယ်အဲ့တော့လောကဓာတ်တရားဆိုတာကဧသပေါင်းသတော်ကတော့အလုံးသိထားကြတယ်နော်လာဘောအလာဘောယာတော်အယတော်နေနာပတန်တာဒုက္ခဒုက္ခကြောက်တယ်နော်လာဘောအလာဘောရခြင်းမရခြင်းပုံမြနိုးတာတွေကိုလူတိုင်းရှားနေကြတာဆိုလေရတာလည်းရှိတယ်မရတာလည်းရှိတယ်အဲ့တော့ရတာလည်းဒုက္ခတော်ပဲမရတာလည်းဒုက္ခတော်ပဲဟုတ်ရလားမကင်းနိုင်ဘူးနော်လာဘောအလာဘောယာတော်အယတော်ကိုယ်ကိုဝိုင်းဝိုင်းနေနေအောင်ဖြစ်တဲ့သူတွေရှိခြင်းတဲ့ခါရှိမယ်မရှိခြင်းတဲ့ခါမရှိဘူးအချမ်းရပေါ့ခုနဝိုင်းနေတာကိုယ်ကိုမျက်နှာနေတာဒါတွေရှိခြင်းလည်းရှိမယ်မရှိခြင်းလည်းမရှိဘူးတယောက်တစ်ယောက်ဖြစ်ခြင်းဖြစ်နေမယ်သို့မဟုတ်ရှိရမျက်နှာရတဲ့ပုဂ္ဂိုလ်တွေနဲ့ဒီဒီသာသာဖြစ်နေတဲ့ခါလည်းရှိခြင်းရှိမယ်ဒါလည်းသူကလောကဓာတ်ပဲနော်ရာသောအာရသောနေနာပတ္တံကိုယ်ကိုကဲရဲကြံကြတာတွေရှိမယ်သို့မဟုတ်ရှင်းမွန်ကြတာတွေကိုယ်ကိုကောင်းတယ်လို့ပြောကြတာလေရှိမယ်။ဒါသူတို့စိတ်ထဲမှာသူတို့ထင်တဲ့အချက်ကိုရိုးရိုးသားသားပြောတာပဲ။ကဲရဲ့လို့လည်းမခံနိုင်တဲ့စိတ်တွေသိမဖြစ်တဲ့အချက်။သူတို့စိတ်ထဲမကောင်းမှုလို့ထင်တာကြီးပဲတတ်နိုင်တယ်လို့။ထင်စရာအကြောင်းလေးရှိလို့နေမှာပေါ့။ဟုတ်လား။ကိုယ်လည်းသူများကိုထင်တာပဲပေါ့လား။အေးအဲ့ဒါလို့ထင်တော့ထင်တယ်လို့ပြောလိုက်ပြီ။ကဲရဲ့တဲ့ကသူတို့စိတ်ထဲမှာကောင်းတယ်လို့ထင်တော့လည်းအဲ့ဒီကောင်းတယ်ထင်တဲ့အချက်ကလေးကိုဖွင့်ဟပြီးတော့ပြလိုက်တာပါပဲ။တကယ်တမ်းကတော့စကားဆိုတာသူတို့စိတ်ထဲမှာဘာတွေရှိတယ်ဆိုတာကိုစကားပေါက်ကိုဖွင့်ပြလိုက်တာပဲ။ကဲရတဲ့စကားကိုပြောတယ်ဆိုတာကမင်းကငါမကောင်းဘူးလို့ထင်တယ်လို့ပြောလိုက်တာ။အထင်ကိုပြတာနော်။ချီးမွမ်းတာကတော့မင်းကငါကောင်းတယ်လို့ထင်တဲ့အထင်ကိုပြလိုက်တာ။အဲ့ဒါကိုပေါ်သူတွေကင်းနိုင်မလား။မကင်းနိုင်ဘူး။သူများရဲ့အထင်တွေကိုခံစားရလိမ့်မယ်။ဟုတ်ရလားဘလို့ခံစားရမလို့စီမွန်ချင်းကဲ့ရဲ့ချင်းဆိုတဲ့သကားသံတွေကနေတစ်ဖြင့်ခံစားရလိမ့်မယ်ဒီလိုကငါ့ကိုမုန်းနေတာနဲ့တူပါရဲ့ဒါမှမဟုတ်ဒီလိုကငါ့ကိုအကောင်းထင်နေတယ်နဲ့တူပါရဲ့ခံစားရတယ်နော်မုန်းနေလို့ထင်ရင်တော့စိတ်ထဲမှာတော်တော်အခံရခက်လိမ့်မယ်ဟုတ်လားသူများအထင်ကြီးကိုခံစားတာနော်ဒီဒီဆရာစဉ်းစားကြည့်နော်သူများကကိုယ့်ကိုချစ်တယ်လို့ထင်ရင်တော့တော်တော်ဝမ်းသာတယ်ပျော်တယ်သူ့စိတ်ထဲဖြစ်တဲ့အထင်ကိုဘယ်နှကြောင့်ကိုကဒီကလှုပ်လှုပ်ခက်ခက်ဖြစ်နေရတယ်စဉ်းစားကြည့်ရင်တော်တော်လည်းစိတ်ဝင်စားစရာကောင်းတယ်ဟုတ်ရလားကိုကိုကောင်းတယ်ထင်လိုက်တာနဲ့ဘယ်နဲ့ကြောင့်တအားကြီးပျော်ရှင်သွားတယ်လဲကိုကိုမကောင်းမှုထင်တာနဲ့ဘယ်နဲ့ကြောင့်ဒုပြက်ခြင်းပြက်စိတ်ပြက်သွားရတယ်လဲနော်အဲ့ဒီကိစ္စတွေဘယ်သူမှမကင်းနိုင်ဘူးနော်ရှင်မွန်းခြင်းကဲရဲ့ခြင်းဟုတ်ရလားသောက်ပန်းရှိပြီနော်ကြာခြင်းမရခြင်းအကျွေးရန်ရှိခြင်းမရှိခြင်းရှင်မွန်းခြင်းကဲရဲ့ခြင်းပြီးတော့ဒုက္ခဒုက္ခချမ်းသာခြင်းဆင်းရဲခြင်းချမ်းသာခြင်းဆင်းရဲခြင်းကတော့နေပေအကျေကြီးပဲအမျိုးမျိုးသောအကြောင်းကြောင့်သောတာတုံကအကြောင်းတရားတွေလည်းပါမယ်နော်မြူးမြူးသောအကြောင်းကြောင့်စိတ်ထဲမှာချမ်းသာတာတွေမရှိနိုင်ဘူးလားရလို့ချမ်းသာတာလည်းရှိမယ်ခြင်းရနေတဲ့နေရာလို့ချမ်းသာတာလည်းရှိမယ်ဒီမွန်ခံရလို့ချမ်းသာတာတွေလည်းရှိမယ်အာယုန်တွေကိုခံစားရလို့ချမ်းသာတာတွေရှိမယ်အဆင်ပြေတာတွေရှိတယ်မို့လားရှိတယ်ဒါလည်းပဲလူတွေမပြောနဲ့တိဋ္ဌာန်လေးတွေတောင်ရတယ်အဲ့ဒီချမ်းသာဟုတ်လားနောက်စိတ်ထဲမှာအဆင်မပြေမှုခြင်းရဒုက္ခဒါလည်းပဲရှောင်လို့မရဘူးခုနကမရတဲ့အတွက်ကြောင့်ကျင်ရတဲ့အတွက်ကြောင့်အချမ်းရမရှိတဲ့အတွက်ကြောင့်သူများကအကောင်းမထင်တဲ့အတွက်ကြောင့်အဲ့လိုအမျိုးမျိုးသောအကြောင်းကြောင့်သိငစ်တယ်သိချင်းရတယ်ဖြစ်မယ်နော်ဒါမှမဟုတ်ခန္ဓာကိုယ်ကယောဂဝေဒနာတို့ကြောင့်တော့လကောင်းအမျိုးမျိုးပေါ်နေဖြစ်စရာအကြောင်းတရားတွေကအများကြီးရှိတယ်အဲ့လိုအနိဋ္ဌာယုံတွေကြောင့်စိတ်ထဲမှာသိငစ်ရတော့တာရှိမယ်ကိုယ်ထဲမှာသိငစ်ရတော့တာရှိမယ်အ ိဋ္ဌာယုံတွေကြောင့်စိတ်ထဲမှာချမ်းသာတော့တာရှိမယ်ကိုယ်ထဲမှာချမ်းသာတော့တာရှိတယ်အဲ့ဒီချမ်းသာခြင်းဆင်းရဲခြင်းကိုလည်းပဲဘယ်လိုတတ္တဝါမှမရှောင်နိုင်ဘူးတွေ့ရနောက်တတ္တဝါတိုင်းတွေ့ရမယ်ဘယ်နှမျိုးလို့ရှင်းမျိုးအဲ့ဒါမြတ်စွာဘုရားကဘယ်လိုတောင်းဟောထားလဲဆိုတော့အဲ့ဒီလောကရန်တရားတွေဟာတဲ့တတ္တဝါတွေရဲ့နောက်ကိုအမြဲတမ်းလိုက်နေတယ်တဲ့နောက်ထပ်တစ်မျိုးစိတ်ဝင်စားစရာကောင်းတာကတတ္တဝါတွေကလည်းအဲ့ဒီလောကရန်တွေနောက်ကိုအမြဲတမ်းလိုက်နေတယ်တဲ့ခုဘဝဘဝကကြည့်ခဲ့တဲ့ကံတွေကြောင့်လောကရန်တွေကခုနောက်လိုက်တာလည်းရှိတယ်အခုကောင်းပါလေးနဲ့မကောင်းတာတွေတွေ့ရတာရှိတယ်အဲ့ဒါလောကရန်တွေကခုနောက်လိုက်တာပေါ့ဟုတ်လားကိုကလောကရန်နောက်လိုက်တာလည်းရှိတယ်ဆိုကြပါစို့ကိုကအတိတ်ကံတွေကောင်းပါလေးနဲ့ဒီဘဝအချိုးမကျလို့မိကောင်းဆွေကောင်းနဲ့မပေါင်းတင်ရလို့အတိညာတွေနည်းပြီးတော့မဟုတ်တာတွေလုပ်ရနေလို့မကောင်းတဲ့လောကရန်တွေတွေ့ရတာမရှိဘူးလားမကောင်းတာတွေတွေ့တိုင်းအတိတ်ကံကြီးရဲ့ရုံးမဲ့ဖွဲ့လို့တော့မရဘူးနော်ဒီဘုရားကိုမဟုတ်လို့ရှိရင်မဟုတ်တာတွေကိုသိကြုံရမှာပဲဟုတ်ရဲ့လားမဟုတ်တာလို့ရင်မဟုတ်တာတွေကိုခံစားရမှာပဲဟုတ်ရဲ့လားဒါကြောင့်အဲ့ဒါမျိုးကြတော့ကိုကလောကရဏနောက်ကိုလိုက်တာကောင်းကောင်းလို့ရင်တော့ကောင်းတာနဲ့တွေ့မှာပေါ့မကောင်းတာတွေလို့ရင်တော့မကောင်းတာတွေနဲ့တွေ့မှာပေါ့လောကရဏကကိုနောက်ကိုလိုက်လို့တော့၎င်းလို့မဟုတ်ကိုကလောကရဏနောက်ကိုလိုက်လို့တော့၎င်းဘဇုကဘဇုနောက်ကိုပဲလိုက်လောကရဏနေတဲ့တတ္တဝါတွေနဲ့ကတော့လုံးထွေးချတဲ့ခတ်ပြီးတော့တွေ့နေကြတာပဲအဲ့ဒါဘယ်သူမှမရှောင်နိုင်ဘူးနော်အဲ့ဒါလို့တွေ့လာကြတဲ့အချိန်မှာစိတ်ကိုမတုံအောင်မလှုပ်အောင်ထိန်းနိုင်ရမယ်တဲ့စိတ်ကိုမတုံအောင်မလှုပ်အောင်ထိန်းနိုင်ရမယ်ကောင်းလောကရန်၄ပါးနဲ့တွေ့လို့စိတ်ထဲမှာဆွလန်းတယ်နှစ်သက်တယ်ရင်မူးတယ်ဆိုရင်အဲ့ဒါလည်းပဲတုံ့လုံခြင်းတစ်မျိုးပဲဟုတ်လားမကောင်းလောကရန်နဲ့တွေ့လို့စိတ်ထဲမှာထိခိုက်တယ်ကြေကွဲတယ်ဝမ်းနေတယ်ခံရခက်တယ်အဲ့ဒါဆိုရင်လည်းတုံ့လုံခြင်းတစ်မျိုးပဲလူတွေကမကောင်းတဲ့လောကရန်ကိုမှလောကရန်လို့ညာသောအဖြစ်သတ်မှတ်ကြတာမကောင်းတဲ့လောကရန်မှာဟေ့လောကရန်တွေ့နေပြီအန်ကျိတ်ပြီးတော့ခံရအဲ့ဒါဆိုရင်တော့တော်တော်လေးကြိုးစားတယ်မကောင်းတဲ့လောကရန်နေနဲ့တွေ့ရင်ဘုရားတရားအာယုံပြုတ်ပြီးတော့မကောင်းတဲ့လောကရန်ကိုအချင်းချင်းကြီးကြော်လွှားနိုင်အောင်ကြိုးစားကြတယ်ဟုတ်လားငါလောကရန်သူတွေတွေ့နေတာကုသိုလ်တွေလို့ဥမမကောင်းတဲ့လောကရန်ကိုတော့လောကရန်မှာတိတိမမတ်တတ်တတ်မမတ်သတ်မှတ်ပြီးတော့ကြော်လွှားနိုင်အောင်ကြိုးစားကြတယ်ဆက်တာကကောင်းတဲ့လောကရန်ကြတော့ကြော်လွှားနိုင်အောင်သိပြီးတော့မကြိုးစားဘူးဟုတ်လားကောင်းတဲ့လောကရန်ကျတော့လောကရန်တို့တောင်အတိမတ်မပြေဘူးအသာလေးရင်မှုပြီးတော့စီးမြော့ပြီးတော့လိုက်သွားတာတကယ်စင်စစ်မြတ်စွာဘုရားကကောင်းတာလည်းပါလေလောကရန်မင်းမကောင်းတာလည်းလောကရန်မင်းကောင်းတာကလည်းလူကိုအကျိုးမဲ့မှုတွေဖြစ်စေနိုင်တယ်ဟုတ်လားမကောင်းတာကမှလူကိုအကျိုးမဲ့မှုတွေဖြစ်စေနိုင်တာမဟုတ်ဘူးဟုတ်ရဲ့လားတိတ္တုစဉ်းစားကြည့်နော်ဟိုမီးလောင်လို့မှပေးနိုင်တာမဟုတ်ဘူးယနေ့ရင်လည်းပေးနိုင်တာပဲဟုတ်လားပဂရီမီးလောင်မှပေးတာမဟုတ်ဘူးရွှေကြီးဘူးမီးလောင်ရင်လည်းပေးနိုင်တာပဲသဘောပေါက်ရလားဦးဇင်းပြောတာကနော်လူတွေကမကောင်းတာတွေနဲ့တွေ့မှဒါတွေဟာဒုက္ခတွေ့ပြီဒါတွေဟာငါ့ကိုဖောက်ပြန်သွားစေနိုင်တဲ့အရာတွေလို့နားလေတာများသောအားဖြင့်ကအဲ့ဒီတိုင်းပဲရှိတယ်နော်တကယ်တမ်းကကောင်းတာတွေကလည်းကိုယ့်ကိုဖောက်ပြန်မှုမဖြစ်သေးဘူးလားဖြစ်တာပေါ့ဦးဇင်းအထင်ပြောရရင်တော့ကောင်းတာတွေကပိုးတောင်ကျော်လွှားဖို့ဖြစ်မယ်ထင်တယ်မကောင်းတာတွေကြောင့်ဒုက္ခရောက်တာတဲ့ကောင်းတာတွေကြောင့်ဒုက္ခရောက်တာကပိုကြီးကျယ်မယ်ထင်တယ်အဲ့ဒီကိစ္စကိုဉာဏ်ပါပါနဲ့စဉ်းစားကြည့်ဒီလားမကောင်းတာတွေကြောင့်လူတွေပျက်စီးတာဖြင့်ကောင်းတာတွေကြောင့်လူတွေပျက်စီးတာပုံများမယ်လို့ထင်တယ်။ကောင်းတဲ့အာယုန်တွေတွေ့ပြီးတော့မေလျော်မှုတွေပုံများနိုင်တယ်။ရှင်းရင်းလေးလေးတံဝေရရဆိုတဲ့စကားဟာဒီလိုရအဖြစ်မှန်တယ်။နော်။တကယ်ရှင်းရင်းလာပြီဆိုလို့ရှိရင်အမှန်တရားကိုသိမြင်အောင်ဘာသာတရားကိုလေ့လာလိုက်စားတာမျိုးလေ့နေတဲ့အတွေ့တွေတွေ့တာမျိုးဒါဥစဉ်လက်တွေ့ကြတာကိုပြောတာနော်။အဲ့ဒီဘက်ကိုနည်းနည်းတော့ဥလေသွားတယ်။အစပိုင်းကအချင်းကြီးနေတယ်ဆိုရင်တော့တကယ်ကိုပဲမိမိရောရောပန်းနိုင်ရောက်နေတဲ့လူတယောက်လို့ပေါ့ပန်းနိုင်လေတကယ်ရောက်သေးတာမဟုတ်ဘူးနော်အေးအဲ့ဒီတော့ဘလို့ဖြစ်တုံးဆိုတော့ကောင်းတာတွေကိုကြတော့ကြောက်ရကောင်းမှမသိဘူးမကောင်းတာတွေကိုသာကြောက်ရကောင်းမှသိတယ်တကယ်စင်စစ်ကောင်းတာရောမကောင်းတာရောကိုကအတုံးမကြဘူးဆိုရင်ကြောက်เสียရအန္တရာယ်ကိုပေးနိုင်တာကြီးပဲအဲ့ဒီအချက်ကိုတော့တော်တော်ကြီးကြီးနားလည်ထားဖို့လိုတယ်နော်အေးမကောင်းတာကသာဒုက္ခပေးနိုင်တာမဟုတ်ကောင်းတာကလည်းဒုက္ခပေးနိုင်တယ်အဲ့တော့မြတ်စွာဘုရားကဒီလောကရန်တရားတွေဟာကြောင်လို့မရဘူးတိမ့်လို့မရဘူးတွေ့မှာတွေ့လာတဲ့အခါမှာစိတ်ထဲမှာမတုံဖို့မလှုပ်ဖို့ထိမ့်သိမ့်နိုင်ရင်ဒါမင်္ဂလာပါလို့မြတ်စွာဘုရားဟောထားတာအဲ့ဒါဥစဉ်တို့ငုတ်တရနိကေအထကနိပတ်မှာလောကဓမ္မတုတ်တန်ဆိုပြီးတော့တတ်တတ်ဟောထားတာလည်းရှိသေးတယ်အဲ့ဒီမှာဘာပြောထားလဲဆိုတော့လောကဓမ္မတရားတွေကတော့တဲ့ဉာဏ်ရှိတဲ့အရိယာသာဝကအရိယာတို့ရဲ့တပည့်ဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်တွေလည်းလောကဓမ္မကတော့တွေ့တာပဲတဲ့ဉာဏ်နဲ့တဲ့အကြမ်းဉာဏ်ဘဟုတုတ္တမရှိတဲ့အဲ့လိုအတိဉဏ်တုံးတဲ့ပုဂ္ဂိုလ်တွေကိုလည်းပဲလောကရန်ကတော့တွေ့တာပဲတဲ့ဆိုလိုတာက ဘယ်လိုလူဖြစ်ဖြစ်လောကဒဏ်ကတော့ရှောင်လို့မရဘူးဘုရားတောင်ရှောင်လို့မရဘူးတွေ့ကြတာပဲငါမှပိုတွေ့တယ်လို့ဘယ်တော့ခါကာလမှမစဉ်းစားပါနဲ့ဟုတ်လားစဉ်းရဲစီတဲ့ချမ်းသာစီတဲ့အကြောင်းတရားတွေကတော့လူတိုင်းမှာသူ့ဟာနဲ့သူရှိနေတယ်ကျော်လွှမ်းနိုင်တယ်မကျော်လွှမ်းနိုင်တယ်ဆိုတာကတော့သကာယကံရှင်ရဲ့အစီအသေးပေါ်မူတည်တာပေါ့တွေ့ကြတာတော့အတူတူပဲနော်ပုံစံတော့တူချင်မှတူမယ်ဟုတ်လားဒါပေမဲ့စိတ်နှလုံးကိုထိခိုက်စေနိုင်တဲ့အကြောင်းအရာတွေတွေ့တာကတော့အတူတူပဲသူကဒီနည်းနဲ့ထိခိုက်စေတဲ့အကြောင်းတွေမယ်ကိုကဟိုနည်းနဲ့ထိခိုက်စေတဲ့အကြောင်းတွေမယ်တဲ့တယ်ပြောရင် तू ကစီးပွားရေးညံ့ဖြစ်နေကိုကကျန်းမာရေးညံ့ဖြစ်နေငါတမျိုးစီဆိုးတာပဲဟုတ်ရမို့လားအာတချို့ကျတော့အဲ့ဒါတွေကြည်လေတယ်ငါဆက်ဆံရေးတွေညံ့ဖြစ်ပြီးတော့စိတ်ညစ်စရာတွေကြုံရတာလည်းရှိမယ်ဟုတ်လားအမျိုးမျိုးပါပဲစိတ်ဆင်းရဲစရာစိတ်ချမ်းစရာလည်းအကြောင်းတရားတွေကတော့လူတိုင်းမှာတွေ့တာပဲအဲ့ဒါမြတ်စွာဘုရားကဒီမှာဟောထားတာအဲ့ဒါလို့ပညာရှိသူတော်ကောင်းတွေလည်းပဲလောကရန်ကတွေ့တာပဲတဲ့မိုင်မဲတဲ့ပညာမရှိတဲ့လူတွေလည်းလောကရန်ကတွေ့တာပဲတဲ့လောကရန်တွေ့တာချင်းကတော့အတူတူပဲတဲ့ဒါပေမဲ့အဲ့ဒီလောကရန်ကိုရင်ဆိုင်တဲ့နေရာမှာလောကရန်ကိုသဘောပေါက်ပုံရင်းကြတော့မတူကြဘူးတဲ့အဲ့ဒီအချက်ကလေးကိုပြောချင်တာဟုတ်လားလောကရန်တွေ့တာကတော့အတူတူပဲနော်ဘာသူတို့ကကံကောင်းတယ်ငါကံဆိုးတယ်အဲ့ဒါလိုမတွေ့ရင်တဲ့တနည်းနည်းနဲ့တော့စိတ်ဆင်းရဲစရာစိတ်ညစ်စရာတော့တွေ့တာပဲဟုတ်ရလားအေးအဲ့ဒါလိုတွေ့တဲ့အခါမှာပြန်လဲတုံ့ပြန်ပုံရင်းကြတော့ပညာရှိနဲ့လူမိုင်းနဲ့မတူပါဘူးတဲ့ဟုတ်ရလားအဲ့ဒါကိုဦးဇင်းကဦးစားပေးပြီးတော့ပြောခြင်းလားဘယ်လိုတုံ့ပြန်ကြမလဲဒီလောကဓာတ်တရားတွေနဲ့ပတ်သက်ပြီးတော့မတုံမလှုပ်အောင်ဘယ်လိုသဘောထားမလဲကိုယ်သဘောထားပေါ်မှာမူတည်တာနော်လောကဓာတ်နေနဲ့တွေ့လို့စိတ်ခံစားချက်ပြင်းထန်တယ်မပြင်းထန်ဘူးဆိုတာကိုယ့်ရဲ့သဘောထားပေါ်မှာမူတည်တယ်ဟုတ်လားကိုဒီလောကဓာတ်နဲ့ပတ်သက်ပြီးတော့ကိုဘယ်လိုနှလုံးသွင်းတယ်လဲဆိုတာပေါ်မှာမူတည်တယ်တချို့ကဟိုတရားရန်ကိစ္စလုံးနဲ့တနေ့လုံးပုတ်ပွက်ညံပြီးတော့အာဖြစ်ဖြစ်ခုဖြစ်နေတဲ့လူတွေမရှိဘူးလားတရားရန်ကိစ္စလေးလောက်နဲ့ဖြစ်နေတာဖြစ်နေတာတချို့တသိန်းနဲ့နှစ်သိန်းနဲ့လည်းဘာမှမဖြစ်အောင်နေနိုင်တယ်ဟောပြဿနာကတော့တွေ့ကြတာပဲသို့တော့တချို့ကအေးအေးဆေးဆေးကြီးကြီးလင်းလင်းဒီပြဿနာကိုထိန်းထားနိုင်တယ်တချို့ကြတော့ပြဿနာကိုမဟုတ်ပါဘူးတို့ဖြစ်နေတာပဲသူ့စိတ်ထဲမှာပြဿနာရလို့မဟုတ်ဘူးပြဿနာမဟုတ်ဘူးဆိုတော့ပြဿနာကရှင်းနေရလည်းမလို့ဘောဗျာဟုတ်လားတော်တော်များများပြဿနာတွေကလေယတနာအစစ်မဟုတ်ဘူးကဲတကယ်ပြဿနာအစစ်မဟုတ်ဘူးတဲ့ကိုယ်စိတ်ထဲကဖန်တီးနေတာတဲ့ဒါကတော့စိတ်ပညာရှင်တွေပြောတဲ့စကားကိုဦးစင်ကနည်းနည်းယူပြောတာသဘောနဲ့ကြားလို့ပြောတာပါနော်တချို့ပြဿနာတွေဟာပြဿနာမဟုတ်ဘူးကိုယ်ကဖြစ်နေတာပြဿနာကအဲ့ဒါကိုယ်စိတ်ထဲကလက်ခံလိုက်တယ်သဘောပေါက်အောင်လုပ်လိုက်တယ်ပြင်းထန်သွားတယ်ဆိုရင်နေတာထိုင်တာရှိသွားတာပဲကိုယ်စိတ်ပေါ်မှာအဓိကမူတည်တယ်ဟုတ်လားဖြစ်နေတဲ့ကိစ္စကြီးကိုတချို့ကအင်မတန်ပုံကြီးချဲ့တယ်နော်ပုံကြီးချဲ့ပြီးတော့ဘယ်ကြောင့်ဆိုကျေကခါမှာကြောက်လို့တချို့ကိုယ်ကိုတတ်တည်တော့တာရှိတယ်။တချို့ကိရတာကိုဘလို့မှအောင်မအောင်မေဘူးခေါင်းထဲကိုမထည့်ဘူးဆိုတဲ့လူလည်းရှိတယ်။ဘာကွာသွားတာတော့သူတို့ရဲ့အတိသူတို့ရဲ့အတိညာသူ့ကြုံလာတဲ့လောကဓာတ်ပေါ်မှာသူတို့ပြန်လဲဆင်ញင်သုံးတတ်ပုံသဘောထားပုံကွာသွားပြီးတော့အဲ့ဒီလောကဓာတ်ကြောင့်ထိခိုက်မှုရှိခြင်းမရှိခြင်းဆိုတာဖြစ်သွားတာ။နော်။ဒါကြောင့်တချို့ကလောကဓာတ်ကြောင့်သိမထိခိုက်ဘူး။အေးအေးဆေးဆေးနေနိုင်တယ်။တချို့ကနင်းနင်းလေးလောကဓာတ်နဲ့အကြီးအကျယ်ထိခိုက်ပြီးတော့နလန်မထူနိုင်အောင်ဖြစ်သွားတယ်။ဘလို့လူမျိုးဖြစ်ခြင်းလို့ဒါတော့မေးစရာမလိုပါဘူးဟုတ်လားလောကဓာတ်နဲ့တွေ့ရင်တကယ်ကိုခိုင်းခိုင်းမာမာဘာမှမထိခိုက်တဲ့လူမျိုးဖြစ်ခြင်းတာပေါ့ဟုတ်လားဖြစ်ခြင်းရတော့ကြိုးစားရမယ်ကြိုးစားရင်တော့ရပါတယ်ဘလို့ကြိုးစားအောင်ဆိုလောကဓာတ်ကိုနားလည်အောင်ကြိုးစားရမယ်ဒီတည်းလောကဓာတ်ကိုဘလို့ကြိုးစားမလဲနားလည်အောင်နားလည်ပြဆိုတာအမှန်တိုင်းသိတာကိုပြောတာနော်နားလည်တယ်ဆိုတာဗာလဲအမှန်တိုင်းသိတာကိုပြောတာမှားမှားယဉ်ယဉ်ကြီးသိထားတယ်အမှန်တိုင်းမသိဘူးဆိုရင်နားလည်တယ်လို့ပြောလို့ရမလားဒါကြောင့်မလို့ကလေးတယောက်သင်္ချန်ပုစာကိုတွေ့တယ်ဟဲ့ကောင်းလေးနင်းနားလေရလားနားလေပါလေနားလေရင် तू ကောင်းကောင်းတွေ့တတ်တယ်မမအောင်တွေ့တတ်တယ်အဲ့လိုဆိုရင်ကောင်းကောင်းတွေ့တတ်တယ်ဆိုရင်တော့အဖြေလဲမှန်မယ်ပေါ့ဟုတ်လားဒါသူ့ကို तू ကောင်းကောင်းမတွေ့တဲ့ဘက်နဲ့နားလေတယ်လို့ထင်တဲ့ကလေးလေးရှိချင်းရှိမယ်လေဒါပေမဲ့ तू ကတော့သူ့ကို तू နားလေတယ်ထင်နေလို့တွေ့လိုက်တော့အဖြေကပါလဲအမားကြီးထွက်လာအဲ့ဒါတကယ်နားမလဲလို့ပေါ့ဟုတ်ရလားဒါကြောင့်ဒကာမတို့ဦးဇင်းတို့လောကဓာတ်ကိုမလုပ်ဖို့တော့တော့နားလေဖို့လိုတယ်ကောင်းကောင်းသဘောပေါက်ဖို့လိုတယ်အဲ့ဒါကိုမြတ်စွာဘုရားကနီလံပေးလိုက်တယ်ဒီလားလောကရန်ဆိုတာဘာလဲဆိုတာကိုအပြည့်ထုတ်ပြလိုက်မယ်။တနည်းအားဖြင့်အပြည့်မှန်ထွက်ဖို့အတွက်တွက်နီးပေးလိုက်မယ်ပေါ့။ဟုတ်ရလား။အဲတွက်နီးကဘယ်လိုလုပ်ဆိုတော့လောကရန်တွေ့ကြတာချင်းတူတယ်။ပညာရှိသူတော်ကောင်းတွေလည်းတွေ့တယ်၊လူမိုက်တွေလည်းတွေ့တယ်။ပြန်လဲတုတ်ပြန်ပုံနဲ့မတူဘူးလို့ဒီတိပြောခဲ့ပြီနော်ဦးဇင်ဟုတ်လား။အဲ့ဒါလူမိုက်တွေကြတော့ဉာဏ်နဲ့တဲ့ပုံကိုယ်တွေကြတော့လောကရန်နဲ့တွေ့ရင်ဘယ်လိုပြန်တုတ်ပြန်တယ်လဲဆိုတော့အဲ့ဒီတွေ့ကြုံနေရတဲ့လောကရန်တရား၈ပါးခုနပြောခဲ့ပြီနော်။ရခြင်းမရခြင်းတွေ့ရရှိခြင်းမရှိခြင်းချီးမွမ်းခြင်းကဲရခြင်းချမ်းသာခြင်းဆင်းရဲခြင်းအကုန်မဲတော့ဒါကုံတော့တာပဲဒီဖြစ်ပါလို့လို့လည်းလောကကြီးမှာမရှိပါဘူးဟုတ်လားဒီဖြစ်ပါနဲ့တွေ့လို့ရှိရင်ညမရှိတဲ့လူတွေကဒါတွေဟာ မမြင်တဲ့တရားတွေဓာရီဟာဆင်းရဲတဲ့တရားတွေဓာရီဟာမသက်သာနေတဲ့တရားတွေလို့မသိဘူးတဲ့ဟုတ်ရလားသူသိတာကရတယ်ဆိုရင်ဒါဝန္တာဇေယလို့သူသိတယ်မညာဘူးဆိုရင်ဒါဝန္နေဇေယလို့သူသိတယ်ဟုတ်လားအကျဉ်းနေရှိတယ်ဆိုရင်ဝန္တာဇေယမရှိဘူးဆိုရင်တော့ဝန္နေဇေယဟုတ်လားချမ်းသာတယ်ဆိုရင်တော့ဝန္တာဇေယဆင်းရဲတယ်ဆိုရင်တော့ဝန္နေဇေယကျင့်ရတယ်ဆိုရင်တော့ဝန္နေဇေယချီးမွမ်းတယ်ဆိုရင်တော့ဝန္တာဇေယသူကတမယိုးကြသည်ဒီအတိပဲရှိရင်တဲ့ဟုတ်လားအဲ့ဒီလိုဒီတရားတွေဟာဆင်းရဲတဲ့တရားတွေအနှစ်မရှိတဲ့တရားတွေပျက်စီးသွားတဲ့တရားတွေကြောက်ွယ်သွားတဲ့တရားတွေလို့သူ့မှာအဲ့ဒီအတိမရှိဘူးတဲ့အဲ့ဒီအတိမရှိတော့သူဘာဖြစ်တုံဆိုတော့ကောင်းတဲ့လောကဓာတ်အနေနဲ့တွေ့တော့သူဟာဝန္တာခြင်းဆိုတဲ့အစွန်းတစ်ဖက်ကိုရောက်ပြီးတော့ပြင်းမှုတဲ့သဘောနဲ့သူဟာတမျိုးနှစ်မွန်းသွားတယ်ဟုတ်လားမကောင်းတဲ့လောကဓာတ်အနေနဲ့တွေ့တော့လည်းပဲဝန္နေခြင်းမကျေနပ်ခြင်းသဘောနဲ့ဆန့်ကျင်ဘက်ပြုတ်ပြီးတော့တမျိုးနှစ်မွန်းသွားတယ်သူကတော့အတိမရှိတဲ့အတွက်ကြောင့်ကောင်းတဲ့လောကဓာတ်နဲ့တွေ့လည်းပဲသူ့အတွက်ကတော့မကောင်းဘူးမကောင်းတဲ့လောကဓာတ်နဲ့တွေ့လည်းသူ့အတွက်ကတော့မကောင်းဘူးဟုတ်ပြီးတဲ့အတွက်မှားတာနဲ့အပြည့်မှားကြီးထွက်တယ်နော်ကောင်းတဲ့လောကဓာတ်နဲ့တွေ့လည်းပဲမကောင်းဘူးမကောင်းတဲ့လောကဓာတ်နဲ့တွေ့လည်းမကောင်းဘူးကောင်းတဲ့လောကဓာတ်နဲ့တွေ့တော့ဘလို့မကောင်းတော့ဆိုအမှန်တိုင်းမသိတဲ့အတွက်ကြောင့်ဆွေလန်းကြီးအကြီးကြီးဖြစ်တယ်သူ့မှာဆွေလန်းနေဆိုတာအပြည့်ရှိနေကြလုံးလုံးတယ်တော့တိတ်အခံရခက်တယ်လို့မထင်ရဘူးနော်ဆွေလန်းခြင်းလောဘຢากဟာအပြစ်ရှိတယ်ဆရာမဆိုပိဋကတ်ကိုနားလည်အောင်ပြောမယ်မကျေနပ်တဲ့ဒေါသတို့ဘာတို့ဖြစ်ရတာကတော့စိတ်ဆင်းရဲတယ်ဆိုတာသိတာနဲ့ထင်ရှားတယ်ညနာတွေညတော့နေနေပြီးတော့အကျိုးမဲ့တွေကိုလည်းထားလို့တာပဲတော်တော်ကြီးကိုသူကတော့ထင်ရှားတယ်ပေါ့အဲ့ဒီဆွေလန်းနေຢากတို့လောဘတို့ဖြစ်တာကဖြစ်နေသေးမှာတော့အခံရခက်တယ်လို့သိပြီးတော့မသိတာဘူးဒီခါတလေအခံရမခက်တဲ့အပြင်စိတ်ထဲမှာရင်မှုပြီးတော့ပြောနေတာတောင်ရှိသေးတယ်လောဘရလားနောက်ဆွေးလမ်းတယ်နော်အေးအဲ့ဒါကနောက်တစ်ချိန်မှာအကြီးအကျယ်အတူချပြီးတော့ပူရပူချောင်းအလုပ်ကိုကြိုတင်ပြီးတော့လုပ်တာအဲ့ဒါကြောင့်အပြစ်ရှိတယ်သိလားဘုရင်ပြောတာကိုထပ်ပြောမယ်နော်ဆွေးလမ်းခြင်းမှာအပြစ်ရှိတယ်အဲ့ဒါကဘာလဲဆိုတော့နောက်တစ်ချိန်ဖွဲခွာရတော့မယ့်အခါမှာကိုယ့်ကိုယ်ကိုမတက်တာအောင်ဆင်းရဲအောင်ကြိုတင်ပြီးတော့စာချုပ်ထားတဲ့သဘောဘုကင်ယူထားတဲ့သဘောပဲဟုတ်လားကိုယ်ဆွေးလမ်းတဲ့အရာကမပြည့်စည်ပဲနေမှလည်းမဟုတ်ဘူးတရားမဟုတ်ပြည့်စည်မှာအဲ့တော့ဒကာမတို့ဦးဇင်းတို့ဆွေးလန်းတယ်ကဘာလို့အပြစ်ရှိတောင်ဆိုပျက်စီးမဲ့အရာကြီးကိုဆွေးလန်းတဲ့အတွက်ကြောင့်ကိုကိုကိုချင်းရဲအောင်ကြိုလုပ်ထားတယ်လို့ပဲကိုဆွေးလန်းတာတွေကဘယ်တော့မှမပျက်စီးမဲ့အရာတွေဘယ်တော့မှအန္တရာယ်မရှိမဲ့အရာတွေဟုတ်သလားမဟုတ်ဘူးဟုတ်လားကိုဆွေးလန်းတဲ့အရာတွေကတိကျမဟုတ်ပျက်စီးမဲ့အရာတွေကိုကိုကဆွေးလန်းမိတာအဲ့ဒီတော့ဆွေးကိုကဆွေးလန်းမယ်ကိုဆွေးလန်းထားတဲ့အရာကပျက်စီးမယ်နော်လာတယ်နော်ဒီလိုလာတယ်နော်ကိုကပါလဲဆွေးလန်းမယ်ကိုဆွေးလန်းမဲ့အရာကပျက်စီးမယ်အဲ့ဒီနှစ်ခုကမတည့်ဘူးဟုတ်လားအဲ့ဒါကြီးပြက်စီးတော့မယ်ဆိုရင်ဒကာမတို့ဘလို့နေမလဲဦးဇင်းတို့ဘလို့နေဖိတ်ခင်နေဖြစ်သွားမယ်ဆိုကြပါစို့ဒီခန္ဓာကြီးကိုကိုအဓိကဆွဲလန်းတယ်စင်စားလို့ပြောကြည့်ပါလားဒီခါတည်းပုံကြသွားမဆွဲလန်းရင်အဲ့လိုဖြစ်စရာအကြောင်းမရှိကိုသားသမီးလေးတွေကိုဆွဲလန်းတယ်ဟာဘာမှမဟုတ်ခရီးဘာဖြစ်တယ်လဲမသိဘူးဆိုရင်ဘာဖြစ်တယ်မဖြစ်တယ်ကမသေးကြဘူးဒီမှာတော့လုံးဝကိုတော်တော်ကိုထိတ်ထိတ်ကြပြဖြစ်သွားပြီဖြစ်မှလားလို့စိုးရိမ်နေရတယ်ဘာလို့ကြောင့်တော့ဆွဲလန်းခြင်းကြောင့်ဖြစ်မှလားလို့စိုးရိမ်နေရတယ်နော်စိုးရိမ်နေဆိုတာမသက်သာဘူးဟုတ်လားဒါမဖြစ်သေးခင်မှာအဲ့ဒါလိုခံစားရတာကိုထင်တဲ့အတိုင်းကြီးစိုးရိမ်နေတဲ့အတိုင်းတကယ်ဖြစ်သွားပြီဆိုရင်တော့မပြောနဲ့တော့အဲ့ဒါဗလာမြည်လူဖြစ်တော့တာပဲအဲ့ဒါဘာလို့ကြောင့်လဲဆွေးလန်းခြင်းကြောင့်ပေါ့အဲ့တော့ဆွေးလန်းခြင်းကလုံးလုံးစေတော့တသက်သာလို့လို့ပဲဒါကြောင့်မြတ်စွာဘုရားကထိထားတဲ့ကျိုးတစ်ချောင်းနဲ့ကြော့တော့ကြော့ကြော့လေးလို့ထင်ရတယ်တဲ့ဒါပေမဲ့အင်မတန်ခိုင်းနေတဲ့သိလားယုံလိုက်တာနဲ့တင်းသွားပြီမယုံမဲနဲ့တိုင်ချင်းရင်းမှာတတလေးနေရင်တော့တင်းမှမသိဘူးကျိုးကယော့နေဟုတ်လားဒါပေမဲ့ဒီနားကနေယုံတော့မယ်ဆိုတာနဲ့အဲ့ဒီကျိုးကြီးကတင်းသွားပြီကိုကမယုံတော့တဘာဝတည်းကြီးကခွဲရတော့မယ်ဆိုတော့ကျိုးတင်းပြီအဲ့ဒီကံခံရခက်ပြီဟုတ်လားကောင်းတဲ့လောကဓာတ်အနေနဲ့တွေ့လို့ဆွမ်းလန်းတဲ့မမောတယ်ဆိုတာလည်းပဲကိုကိုကိုဆင်းရဲအောင်လုပ်တာသူကပို့ပြီးတော့ကြီးကျယ်တဲ့ဒုက္ခကိုဖြစ်စေတယ်ဒါကြောင့်ဒုက္ခအလုံးတို့သည်သမုဒိယပစ္စာကြောင့်ဖြစ်တာလို့ဒီလူတွေသိရနော်သမုဒိယပစ္စာဆိုတာဘာပြောတာလဲတဏှာလောဘကိုဘောင်းတည်ပြီးတော့အရာကောက်ထတာဟုတ်လားဒုက္ခမန္တမြဆွလန်းခြင်းမမောခြင်းလူချင်းချင်းကြောင့်ဖြစ်တာလို့ပြောတာဗျဒုက္ခမန္တမြဒေါသကြောင့်ဖြစ်တာလို့ဒေါသကိုဥတည်မထားဘူးဒေါသလည်းပါတော့ပါတာပေါ့အဲဒီဒေါသကတဏှာလောဘတော့ဒုက္ခကိုမဖြစ်စေဘူးဟုတ်ရလားအဲ့တော့ကောင်းတဲ့လောကဓာတ်တွေကပိုးကြောက်စရာကောင်းတယ်ဆိုတာအဲ့ဒါကိုပြောတာကောင်းတဲ့လောကဓာတ်နဲ့တွေ့ရင်ဆွလန်းမယ်ရင်မှုမယ်မိလျော့မယ်ကောင်းတာတွေကိုမေ့မေ့ဟုတ်လားအဲ့ဒါပြဿနာကြီးကဘယ်တော့မှမတက်မဲ့ကိစ္စမဟုတ်ဘူးပြဿနာကတက်မှာဘ ုတက္ကမတို့ဦးဇင်းတို့တွေကမပေါက်သေးတဲ့ဘုံတစ်လုံးကိုခြင်ထားတာဒါကဦးဇင်းတိတ်သေးပေါ်လာတဲ့ဥပမာပေါ့လေဟုတ်လားအဲ့ဒီဘုံကတေချာပေါက်ပါဖြစ်မှာလားကွဲမှာအဲ့ဒီအချိန်မှာကိုဘလို့ညင်ဆိုင်မလဲဆိုတာအဖြေရှိထားဖို့လိုတယ်တွလန်းချင်းနဲ့မဖြေရှင်းနိုင်တာကတော့တေချာတယ်တွလန်းချင်းကတော့ချုပ်သေးသေးလိမ့်မယ်ဟုတ်လားဒါကြောင့်ကောင်းတဲ့လောကဓာတ်နဲ့တွေ့ရင်မိုက်တဲ့လူတွေကဒါဟာမမြဲဘူးရှင်းရတဲ့အနစ်မရှိဘူးဆိုတဲ့ဒီလောကဓာတ်ရဲ့တဘာဝကိုအမှန်တိုင်းမသိတဲ့အတွက်ကြောင့်ကောင်းတာတွေနဲ့တွေ့တော့သူ့မှာဆွဲလန်းရတယ်တဲ့အစွန်းတစ်ဖက်ကိုရောက်တယ်ပေါ့မကောင်းတာတွေနဲ့တွေ့တော့လည်းပဲဒါဟာပျက်စီးသွားတဲ့အရာပါချုပ်ပျောက်သွားတဲ့အရာပါပြီးတော့လည်းပြီးသွားတဲ့အရာပါလို့ဟောစိတ်ထဲကရော့ရော့ပေါ့ပေါ့မှန်မှန်ကန်ကန်မသိနိုင်တဲ့အတွက်ကြောင့်ချော့ပေါ့မပေးနိုင်ဘူးပြင်းပြီးတော့ဒေါသနဲ့မကြည်မနက်ပူလောင်ရတယ်အဲ့ဒါကတော့အကျိုးမဲ့တယ်ဆိုတာပေးကြပါတယ်ဟုတ်ကြလားအဲ့ဒီတော့မိုက်တဲ့လူတွေရဲ့လောကရန်ကိုတုံ့ပြန်နေဟာအမှန်တရားကိုနားမလည်ရကနေတစ်ချက်ညာကဒေါသတို့ဖြင့်တုံ့ပြန်တယ်။ဒီတက်ကြီးသဘောပေါက်တယ်နော်။မိုက်တဲ့လူတွေရဲ့လောကရန်ကိုတုံ့ပြန်တာကပျက်စီးသွားတယ်ပြောင်းလဲသွားတယ်ဆိုတဲ့အချက်ကိုသူတို့မသိဘူး။တကယ်တမ်းကတော့ဒီလောကရန်တရား၈ပါးဟာပျက်စီးသွားတာပဲမဟုတ်လား။ပြောင်းလဲသွားတာပဲမဟုတ်လား။ဘယ်ကောင်းတာကိုမှအကြကြီးထိန်းထားလို့မရဘူး။နောက်ဆိုးတာလည်းထိန်းထားလို့မရပါဘူး။ထိန်းလည်းမထိန်းချင်ပါဘူး။သို့တော့ထိန်းချင်တယ်ဆိုရင်တော့မှသူလည်းထိန်းလို့မရဘူး။အချိန်နဲ့အမျှအကုန်လုံးဟာပြီးဆုံးလိုက်နေတာကြီးပဲမပြီးကြပါရှိတော့မပြီးတာဘာမှမရှိနော်ကောင်းတာလည်းပြီးသွားတယ်မကောင်းတာလည်းပြီးသွားတယ်မနေ့တုန်းကတွေ့ခဲ့ကြုံခဲ့ဆန်းစားခဲ့ဟုတ်လားဝန်းနေခဲ့ပူဆွေးခဲ့သို့မဟုတ်ဝမ်းသာခဲ့ကြွဆွင်ခဲ့ဒီနေ့ပါရှိသေးတော့ဘာမှမရှိဘူးပြန်တွေ့ကြည့်ရင်တောင်မှတချို့ကိစ္စတွေကရေရာရာမရှိတော့ဘူးသိလားမနေ့တုန်းကတော့တော်တော်အရေးကြီးခဲ့တာပဲနော်ဟိုနှစ်နဲ့ခြီးပြီးတော့ကြာပြီဆိုတော့တော်တော်ထင်ရှားသွားတယ်ဟာအဲ့ဒီတုန်းကတော့တော်တော်ကိုငိုစရာကြီးပဲအခုပြန်စဉ်းစားလိုက်တော့လည်းပဲပြုံးစရာဖြစ်ခြင်းဖြစ်နေတယ်။မဖြစ်သွားတာတော့ပြီးဆုံးသွားတာ။ဒါကြောင့်ဦးဇင်းတို့ဟောအာတမင်းသားချာလီချက်ပလင်ရှိရလေ။ဒီကိစ္စတို့သိရနော်။ချာလီချက်ပလင်ကရုပ်ကျင်မင်းသားဆိုတော့ရုပ်ကျင်စကားပြောတာ။ဦးဇင်းကတော်တော်ကြိုက်တယ်။သူကဘာပြောတော့ဆိုတော့ဘဝဆိုတာတဲ့အနည်းကြီးကြည့်မယ်ဆိုရင်အလွမ်းကားတဲ့။သိလား။ဘဝဆိုတာဘာလဲတော့အနည်းကြီးကြည့်မယ်ဆိုရင်အလွမ်းကားတဲ့။အဝေးကြီးကြည့်မယ်ဆိုရင်တော့ဟာတာကားတဲ့။နော်လောလောဆယ်ကတော့တော်တော်ခံရခက်တယ်နော်ဟုတ်လားအနည်းကြီးကြည့်တာကိုဟုတ်လားဖတ်ပြီးခဲ့ပြီနှစ်ပေါင်း၅နှစ်ကြာတော့၈နှစ်ကြာသွားပြီအဲ့လိုဆိုရင်တော့ရေရေမုံမုံပြန်ပြောနိုင်တယ်အဲ့ဒီဟာကိုဦးစင်ကငငယ်လေးရသဖတ်ဘူးတယ်အဲ့ဒါလွန်ခဲ့တဲ့၅နှစ်လောက်ကဦးစင်ခမဲတော်ကြီးသုံးတယ်သုံးတော့အဲ့ဒီစကားလေးကိုအမှတ်ရတယ်အာဦးစင်ကသူများသာတရားဟောတာအဲ့တော့ငိုလိုက်ရတာကိုမပြောနဲ့သိလားဒါအခု၅နှစ်လောက်ကြာသွားပြီဆိုတော့ဒီငိုရတဲ့အကြောင်းကိုအခုရေရေမုံမုံပြောနိုင်ပြီလေဒါပေမဲ့အဲ့တော့အကြာကြီးတော့မငိုပါဘူး9ရက်လောက်နေတော့ဦးစင်တရားဟောနိုင်တယ်နော်အဖေရဲ့ဇာပနာမှာဦးဇင်တရားဟောတယ်အဲ့တော့ဦးဇင်ပြောချင်တာကဘဝဆိုတာအနည်းကြီးကြည့်ရင်အလွမ်းကားအဝေးကြီးကြည့်ရင်ဟာတာကားနီးတယ်ဆိုတာကိုယ့်ဖြစ်နေရင်လည်းပဲဒါနီးတဲ့သဘောပဲအဲ့ဒါဆိုရင်တော့တော်တော်အရေးကြီးတယ်ပေါ့သူများဖြစ်နေရင်တော့ဝေးတဲ့သဘောရှိတယ်နော်အဲ့ဒါဆိုရင်တော့ရေမောမောပဲဟုတ်လားဒီနေ့တို့စဉ်းစားကြည့်နော်ဘယ်တတဝါမျိုးမဆိုကိုယ့်ဖြစ်ရင်တော့ကြာကြာခတ်နေတာပဲဟုတ်လားသူများဖြစ်နေရင်တော့ထပ်တူမခံစားတာသိကြတယ်ဘဝကရင်ဘာဖြစ်နေလဲအဲဘာဖြစ်နေလဲမသိပါဘူးဟုတ်လားဟုတ်မှာတော့ပွက်ကြောရိုက်နေတယ်ဟုတ်လားဒီမှာတော့တက်တောင့်တက်တာပဲနော်အဲ့ဒါဘာပြောတာတော့ဦးဇင်းတို့ပြောနေတာကကိုယ့်ရဲ့နားလည်မှုနော်ပြီးဆုံးသွားတယ်ဆိုတာကိုနားလည်ရမယ်အကုန်လုံးပြီးဆုံးသွားမှာဘောဟာဒါကြောင့်အနှစ်မရှိဘူးလို့ပြောတာမပြီးတာတခုမှမရှိဘူးလောလောဆယ်ကိုကအိတ်နဲ့မက်နေတယ်လို့မျိုးဟုတ်လားမျက်လက်ကြည့်နေရတယ်လို့မျိုးဒါတွေကိုကအပြေမှန်တခုကိုကောင်းကောင်းရှားမရသေးတော့မှားရင်မှုတွေနဲ့ဒါတွေကိုကောင်းနေထင်ပြီးတော့တံပိုးထားနေတာဦးဇင်းတို့လည်းဒီတိုင်းပဲဒီမာယာဒီစက်ကွင်းကအခုမလွတ်သေးဘူးဟုတ်ရဲ့လားပုထုဇဉ်ဆိုတာရှိရဲ့နော်သက္ကာယဒိဋ္ဌိဒီရုပ်ထက်နန္ဒထဲမှာငါဆိုတာမပါဘူးတကယ်တမ်းကသို့တော်တရားမတော်ဥစဉ်တို့ကငါမငါအထိုင်မှာဆွဲလန်းထားတယ်သိလားဒါငါဟာလေးတွေငါပစ္စည်းလေးတွေနော်အဲ့ဒီမှာဇဏန်းတွေကအကုန်ရှုပ်တယ်နော်တကယ်တမ်းကသဘာဝတရားကသူ့တူရှင်းရှင်းလေးတွေသူကသဘာဝတရားအပေါ်မှာနားမလည်တဲ့စိတ်နဲ့ရှုပ်ထွေးနေတာသဘောပေါက်လားရှုပ်ထွေးနေတာနော်ဒီရှုပ်ထွေးနေတော့ဘာဖြစ်တော့ဆိုအကုန်လုံးလှည့်စားခံနေရတဲ့လူတယောက်လို့အမှန်တန်သိပြီးတော့မရှိအိမ်မထဲမှာလမ်းလျှောက်နေတဲ့လူမျိုးပဲဟုတ်ရဲ့လားအဲ့ဒါဘယ်ချိန်ကျမှအိယာနိုးမယ်ဆိုအရိယာဖြစ်မှအိယာနိုးမယ်အဲ့ဒီကျမှဘဝရဲ့လောကရဲ့အမှန်ကိုသိတယ်သူပုရုဇဉ်ဘဝမှာလောကရဲ့ဘဝရဲ့အမှန်ကိုကောင်းကောင်းမသိဘူးတချို့တော့သိအောင်ကြိုးစားနေတဲ့အရှင်ရှိတယ်ပေါ့ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့ဘာပြောနေတာလဲအေးမကောင်းတဲ့လောကဓာတ်တွေကိုလည်းမမြဲဘူးလို့မသိဘူးကောင်းတဲ့လောကဓာတ်တွေကိုလည်းမမြဲဘူးလို့မသိဘူးမကောင်းတာနဲ့ကောင်းတာဟာမတူပါဘူးတကယ်တမ်းကတော့မကောင်းတာကမကောင်းတာပေါ့ကောင်းတာကကောင်းတာပေါ့ဘယ်တူပါမလဲဟုတ်လားမတူဘူးနော်ဒါပေမဲ့သူတို့မှတူတာရှိတယ်နော်မျက်စိလဲသွားလား
ကောင်းတာကကောင်းတယ်မကောင်းတာကမကောင်းဘူးမတူဘူးနော်ချီမွန်းနာနဲ့ကဲရတာနဲ့ဘယ်သူမှမတူဒါပေမဲ့ချီမွန်းနာနဲ့ကဲရတာမှာတူးနေတာလည်းရှိတယ်အဲ့ဒီတူးနေတာကဘာများဖြစ်မဲ့တဲ့နော်ပြီးဆုံးသွားတဲ့အချက်ဟုတ်တယ်မမြင်တာတူးတယ်နော်ဒါကြောင့်လမ်းမှာဆရာဘုရားကြီးဥနန္ဒမာလာရဲ့တရားတော်ဥစဉ်ကောင်းနဲ့ရောက်နေတယ်ဟုတ်လားသဘာဝလက္ခဏာတဲ့တာမင်ညာလက္ခဏာတဲ့ဆရာကြီးကလက္ခဏာနှစ်ပါးပြောသွားတယ်ဟုတ်လားအဲ့ဒါဥစဉ်တို့လည်းပဲအင်မတန်တိုက်ပါတဲ့အဲ့ဒီဇာတ်လေးတွေကိုလည်းပဲအခန့်တဲ့ရင်ထက်ထက်ပြောတယ်သဘာဝလက္ခဏာဆိုတာကသဘောတရားတစ်မျိုးစီရဲ့လက္ခဏာအတီးတီးပေါ့ဒါကြပါတို့ဒါမိမဖြစ်တယ်ဒါယောက်ျားဖြစ်တယ်မတူဘူးနော်အဲ့ဒါသဘာဝလက္ခဏာပေါ့မိမကမိမသဘာဝပေါ့လှခြင်းပဲပခြင်းပဲပြီးမဲ့လိမ့်မဲ့ပြင်းမဲ့ဆင်းမဲ့ချက်မဲ့ပြုတ်မဲ့ဟုတ်လားယောက်ျားကတော့ရှားမဲ့ဖွေးမဲ့တကြရရချင်းချင်းထန်းထန်းလှုပ်မဲ့တူသလားမတူနော်ဒါပေမဲ့အဲ့ဒီမိမနဲ့ယောက်ျားမှာတူးနေတာရှိတယ်အဲ့ဒါကဘာလဲဆိုတော့မိမဆိုတာလည်းမမြဲဘူးယောက်ျားဆိုတာလည်းမမြဲဘူးနောက်သဘာဝတရားတွေကြတော့တူတဲ့ဘိုင်းနေမရှိဘူးလားရှိတယ်အခုလည်းပဲဒီလိုပဲလောကဓာတ်တရားတွေမတူဘူးမှန်တယ်နော်ကောင်းတာတောင်မှစီမွန်နာနဲ့လက်ရတာနဲ့တူသလားမတူဘူးဒါပေမဲ့ဘယ်အရာတွေဘယ်လိုပဲမတူသေးကမှုအဲ့ဒီမတူသောအရာအလုံးတို့ရဲ့တူးနေတဲ့အချက်ရှိတယ်အဲ့ဒါကဘာလို့ဆိုတော့မမြဲတဲ့အချက်ပြီးဆုံးသွားတဲ့အချက်အဲ့ဒါကိုကြာတော့တာမညာလက္ခဏာလို့ခေါ်တယ်တဲ့ဟုတ်လားသဘာဝလက္ခဏာကိုမြင်တဲ့ဉာဏ်ထက်တာမညာလက္ခဏာကိုမြင်တဲ့ဉာဏ်ကပိုကြီးတယ်တဘောပေါက်လားအခုပုထုရှင်တွေကသဘာဝလက္ခဏာတောင်မှကောင်းကောင်းမမြင်ဘူးဟုတ်လားသဘာဝလက္ခဏာကိုတောင်ကောင်းကောင်းမမြင်ဘူးနော်ဒီကြောင့်မလို့မြင်လဲအပေါ်ရံပဲကောင်းတာဆိုရင်လူချင်းတွေကောင်းတယ်မကောင်းတာဆိုရင်မုန်းတွေကောင်းတယ်ဒီလောက်ပဲမြင်ထားတယ်အဲ့ဒီတော့အကုန်ရှုပ်ကုန်တာပေါ့ဟုတ်လားအဲ့ဒီမတူညီတဲ့သဘာဝတရားတွေမှာတူညီတဲ့လက္ခဏာတာမညာလက္ခဏာရှိတယ်အဲ့ဒါကဘာလဲပြီးဆုံးသွားတယ်ပျက်စီးသွားတယ်ဆိုတဲ့အချက်ပဲအဲ့ဒီအချက်ကိုမြင်လို့ရှိရင်ကောင်းတဲ့လောကဓာတ်နဲ့တွေ့လဲပဲအစွန်းတစ်ဖက်ကိုမရောက်အကောင်းတဲ့လောကဓာတ်အနေနဲ့တွေ့လည်းပဲအစွန်းတစ်ဖက်ကိုမရောက်ဘူးအဲ့ဒါမြတ်စွာဘုရားကအတိဉဏ်ရှိတဲ့အရိယသာဝကဆရာရဲ့တပည့်တရားဓမ္မတွေကိုကြားဘူးနာဝရှိတဲ့ဘုဒ္ဓတရားနဲ့ပြည့်စုံတဲ့ဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေကြတော့လောကဓာတ်နဲ့သူတို့လည်းတွေ့ပါလေတဲ့ဒါပေမဲ့သူတို့ကအဲ့ဒီလောကဓာတ်တရားတွေရဲ့တာမင်ညာလက္ခဏာလို့ပြောရမယ်မမြဲတဲ့သဘောရှင်းရတဲ့သဘောမစိုးမပိုင်တဲ့သဘောဒါတွေဟာအကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားမျှပဲအချိန်ကုန်တော့ရက်ဆိုင်သွားကြတာကြီးပဲပြီးဆုံးသွားကြတာကြီးပဲလို့အဲ့ဒီအချက်ကိုသူတို့ကောင်းကောင်းသဘောပေါက်သေးတယ်။နော်။သဘောပေါက်တဲ့အတွက်ကြောင့်လောကရန်ပု္ပ္ပာကိုသဘောပေါက်တဲ့အတွက်ကြောင့်သူတို့မှအာလောဘအာဒေါသအာမောဟဆိုတဲ့ဟုတ်လားကောင်းတဲ့စိတ်တဲ့အဖြေတွေပဲထွက်လာတယ်။ဟုတ်လား။ဟောပုရုဇဉ်တွေဥစဉ်တို့မိုက်မဲတဲ့လူတွေကြတော့ဒီလောကရန်ရဲ့ပု္ပ္ပာအဖြေကိုကောင်းကောင်းသဘောမပေါက်တဲ့အတွက်ကြောင့်အဖြေတွေကဘာတွေထွက်အောင်ဆိုတော့လောဘဒေါသဆိုတဲ့အဖြေတွေပဲထွက်လာတယ်။အဖြေမှားတွေပဲထွက်လာတယ်။သူတို့ပြောတာနားလည်လားမသိဘူး။တကမာကြီးတွေနော်အဲ့တော့အဖြေမှန်ထွက်အောင်ဟုတ်ရလားလောဘမဖြစ်ခြင်းဒေါသမဖြစ်ခြင်းတနည်းအားဖြင့်ပညာထွက်ခြင်းပညာဖြစ်ခြင်းပေါ့နော်အသိပညာပဲသူကဖြစ်သွားတာဟုတ်လားတွေ့တုံရတဲ့ကုံချမ်းကတော့အတူတူပဲနော်နော်မိုက်တဲ့လူကအဲ့ဒီကုံချမ်းပေါ်ကနေပြီးတော့မိုက်မဲမှုနဲ့ထုတ်လိုက်တော့လောဘဒေါသအဖြေထွက်တယ်နော်ဉာဏ်ရှိတဲ့လူကြတော့အဲ့ဒီကုံချမ်းကိုပဲအကြောင်းပြုပြီးတော့ပညာဆိုတဲ့အသိဉာဏ်ပဲထွက်တယ်လောကကြီးကြောင့်သိသွားတယ်နားလည်သွားတယ်ပညာထွက်လာတော့မဖြစ်တုံဆိုတော့ဆောရကပြောခဲ့တယ်နော်အတိဉာဏ်ပညာဆိုတာတန်ဖို့အကြီးဆုံးဘောဆိုဒုက္ခတွေကိုနေကုန်ချုပ်ပေးနိုင်လို့ဒုက္ခတွေကိုတက်တာသွားစေနိုင်လို့တကယ်တက်တာရရစေတာကအတိဉာဏ်ရှိမှတက်တာရရစေတာဟုတ်ရလားအဲ့ဒီအတိဉာဏ်ဆိုတဲ့အဖြေမှန်တစ်ခုကိုထွက်ခြင်းနဲ့ဆိုလို့ရှိရင်တွေ့ကြုံလာတဲ့လောကဓာတ်တွေဟာမမြဲဘူးဆိုတဲ့ကောင်းကောင်းသဘောပေါက်ဖို့လိုတယ်ဟုတ်ရလားအဲ့ဒီတာမညာလက္ခဏာကိုကောင်းကောင်းသဘောပေါက်ဖို့လိုတယ်ဟုတ်ရလားအဲ့ဒါဆိုလို့ရှိရင်လောကဓာတ်ရဲ့အပေါ်မှာနားလည်မှုရတဲ့အတွက်ကြောင့်အဖြေမှထွက်သွားတယ်။မကောင်းဘူးလား။ကောင်းတယ်နော်။အေးအဲ့ဒါလိုမျိုးကောင်းတဲ့လောကဓာတ်နဲ့တွေ့လည်းပဲလောဘမဖြစ်။မကောင်းတဲ့လောကဓာတ်နဲ့တွေ့လည်းပဲဒေါသမဖြစ်ဘဲနဲ့အဖြေမှထွက်ချင်းဒီပင်လည်းမတုံဘူးမလှုပ်ဘူးလို့ဆိုတယ်တဲ့။အဲ့ဒါတရားမတော်ဦးဇင်းတို့ပုထုဇဉ်တွေမှာတော့ဝိပဿနာတရားရှုနေတဲ့အချိန်နော်ယောနိသောမနတိကာရနဲ့တင့်တယ်လျောက်ပတ်စွာနှလုံးသွင်းဆင်ခြင်နေတဲ့အချိန်မျိုးမှာဆိုရင်တော့အဲ့ဒီလိုသဘောမျိုးလေးပါပါလေးတော့မဖြစ်ဘူးလားဖြစ်မှာနည်းနည်းတော့ဖြစ်မှာပေါ့ဟုတ်လားဒါကြိုးစားရင်ကြိုးစားတော့ဖြစ်မှာပဲနော်အေးဟောယဟနာကြီးတွေကတော့ယာနုမိဖြစ်သွားတာပေါ့ဟုတ်လားဘယ်လိုမှမစင်သာဘူးအမှန်တိုင်းမတွေးဘူးဆိုရင်တော့တွေ့တိုင်းတွေ့တိုင်းလောကဓာတ်အနေနဲ့တွေ့တိုင်းသူ့မှာကြာရှုံးနေတယ်အငြင်းတန်းအရှုံးဖြစ်တယ်ဒီနေရာမှာဦးဇင်းတို့ဖြစ်ဆက်ပြီးတော့ပြောနေတာတခုရှိတယ်လောကဓာတ်ဆိုလို့တိတိတာတာထင်းထင်းရှားရှားကြီးဒါရမှမရမှဟုတ်လားကျေခံရမှကြီးမွားခံရမှမစင်ရလို့မှချမ်းသာလို့မှလောကဓာတ်လို့မထင်နဲ့အဲ့ဒါကတော့လောကဓာတ်အကြီးကြီးတွေပေါ့ဟုတ်လားအ အခုအသက်ရှင်နေတဲ့မြတ်အချိန်နဲ့အမျှလောကဓာတ်ကတွေ့နေအဲ့ဒီအချက်ကိုတော့သဘောပေါက်သိခြင်းနဲ့ဟုတ်လားအခုလည်းပဲလောကဓာတ်တွေ့နေတာပဲဘာလောကဓာတ်ဖြစ်မလဲဆိုတာကတော့ဧတတိယပုံမှာမူတည်မယ်ဟုတ်လားအာဘုန်းကြီးတရားဟောတာနည်းနည်းရှင်းနေပြီဆိုရင်တော့အဲ့ဒါမကောင်းတဲ့လောကဓာတ်တွေ့နေသဘောပေါက်လားအတရားကသဘောဝကျတယ်ဘုရားဟောတာများတော်တော်ကောင်းတယ်ဆိုရင်တော့ကောင်းတဲ့လောကဓာတ်နဲ့တွေ့နေဟုတ်ရဲ့လားဒါကတော့ဥဒင်းကအသေးစိတ်လေးပြောကြည့်တာနော်။သမင်းစားတဲ့အချိန်မှာတော့မကြိုက်တာဝါရဲနေရင်ဒါမကောင်းတဲ့လောကဓာတ်တွေ့တာပဲလေ။ဟုတ်ရဲ့လား။အဲ့တော့အသေးလေးတွေကအချိန်နဲ့အမျှတွေ့မနေဘူးလား။တွေ့နေတယ်။ဟုတ်လား။အဲ့ဒီအသေးလေးတွေကိုဖြတ်သန်းနိုင်မှအကြီးကြီးတွေနဲ့တွေ့ရင်ပြေလည်လိမ့်မယ်။အဲ့ဒီအချက်ကိုပြောရင်တော့ဒီအသေးလေးတွေကိုဦးစားပေးပြီးတော့ပြောနေတာ။အခုဒကာမတို့ဥဒင်းတို့တွေကအသေးလေးတွေကိုသိထက်မကြံ။နော်။အသေးလေးတွေထွက်မလို့တော့ဖြစ်ကနေသူများကတခွန်းလောက်ပြောလိုက်ရင်ဒိုင်းလေကိုကစိတ်တူပြီ။ဟုတ်လားအဲ့တော့အကြီးကြီးကဲရတာနဲ့တွေ့ရင်တော့အဲ့ဒါမနေနိုင်မထိုင်နိုင်အောင်စစ်စစ်ခုံနေတော့မှာပဲဟုတ်လားနည်းနည်းလေးအဲဒုက္ခလေးနဲ့တွေ့တာတောင်မှစိတ်ထဲမှာမသက်သာဘူးဆိုအကြီးကြီးဒုက္ခနဲ့တွေ့ရင်ဘယ်လိုနေမလဲပူဆိုးမှာပေါ့နော်ခင်ကြိုက်တာတောင်စိတ်တူနေတယ်ဆိုရင်တော့ဒုက္ခဝေဒနာပြင်းပြင်းထန်ထန်ဖြစ်နေရင်တော့ဘယ်လိုနေမလဲပူဆိုးမှာပေါ့အဲ့ဒီအချက်ကိုကောင်းကောင်းနားလည်ထားဖို့လိုတယ်ဒါကြောင့်ငါလက်ကျင့်မင်းလောကဓာတ်အကြီးကြီးနဲ့တွေ့လို့ရှိရင်ငါခံနိုင်ရင်ရှိအောင်ခုတွေ့ကြုံနေရတဲ့မိတ္တူကတွေ့နေတဲ့အချိန်နဲ့မျှတွေ့နေတဲ့လောကဓာတ်လေးတွေနဲ့တွေ့ရင်ငါရင်ဆိုင်နိုင်အောင်တော့လောဘဖြစ်စရာနဲ့ကြုံလဲလောဘမဖြစ်အောင်ဒေါသဖြစ်စရာနဲ့ကြုံလဲဒေါသမဖြစ်အောင်စိတ်တူစရာနဲ့ကြုံလဲစိတ်မတူအောင်ငါလက်ကျင့်ကြည့်မင်းအဲ့ဒါဆိုရင်ဘဝကတော်တော်အဓိပ္ပာယ်ရှိမယ်နော်နော်ဘုလိုကတော့သူကအစုံလန်းကြီးပဲလေဘာမှသိပြီးတော့ခင်းရင်တာမဟုတ်ဘူးအာယုံဆွဲရအောင်လိုက်သွားမှာပဲအာယုံကအနေအိဋ္ဌာယုံအနေနဲ့ဟေ့မင်းလောဘဖြစ်လိုက်ဆိုရင်ဘဝကဖြစ်လိုက်မှာပဲဘာမှလည်းမကြိုးစားဘူးလေဟုတ်လားအနိဋ္ဌာယုံစိတ်တူစရာအယုံတွေကတိုင်မင်းကလည်းတွေ့ပြီးဒေါသဖြစ်တော့ခိုင်းစရာကုန်လို့တက်ပြီးတော့ဒေါသဖြစ်တာပဲသူဆွဲရလိုက်တော့လားဒါကဘမခင်းရင်းတဲ့ကိစ္စမဟုတ်ဘူးအစုံလန်းကြီးလေဟုတ်ရလားအမြဲတမ်းအာယုံတွေကအကဲဆန်းနေတယ်နော်ဒကာကြီးတို့ဒမိုက်တို့ဦးဇင်းတို့အဲ့ဒီအာယုံတွေကပဲလောကဓာတ်လို့ပြောလို့မရဘူးလားရတယ်မြင်ရတာတွေမျိုးစုံရှိတယ်ကြားရတာတွေမျိုးစုံရှိတယ်နားရတာသိရတာတွေ့ရတာမျိုးစုံမရှိဘူးလားအဲ့ဒီအာယုံတွေကိုအကြမ်းမြင်ခွဲရင်တော့အိဋ္ဌအနိဋ္ဌလို့ကောင်းတဲ့အာယုံရယ်မကောင်းတဲ့အာယုံရယ်လို့နှစ်မျိုးရှိမှာပေါ့ဟုတ်လားအိဋ္ဌာယုံတွေကလည်းအကျဉ်းဆန်းတာပဲအဲမောင်မင်းကြီးသားမောင်မင်းကြီးသမီးမင်းတို့တော့ငါနဲ့တွေ့ပြီအဲ့ဒါမင်းတို့ငါ့ကိုအကြောင်းပြုပြီးတော့လိုချင်တဲ့ဆွေးနွေးတဲ့လောဘတွေဖြစ်မလားဒါမှမဟုတ်မင်းငါ့ကိုသိမြင်သားလည်းပြီးတော့ပညာတရားဖြစ်အောင်လုပ်မလားအကျဉ်းမဆန်းဘူးလားဘလို့ဖြစ်ထုတ်မတုံးကိုယ်ဆွမ်းပေါ်မှာမူတည်တယ်နော်အဲ့ဒါအများဆုံးအချိန်နဲ့မျှမေးခွန်းထုတ်နေတာဘောကဆိုတာပြဿနာဆိုတာအဲ့ဒါပဲဟုတ်လားပြဿနာကအင်မတန်လေးနေတဲ့ပြဿနာပေါ့နော်အိဋ္ဌာယုံတွေကလည်းကိုယ့်ကိုပြဿနာတက်အောင်လုပ်နေတာအလောဘဖြစ်ရင်တော့ပြောတာကိုရှုပ်ထွေးသွားလိမ့်မယ်ဟုတ်ရလားဟင်းအနိဋ္ဌာယုံကလည်းကိုယ့်ကိုမေးခွန်းထုတ်နေတာပဲတခုခုဆုံးဖြတ်ခိုင်းနေတာပဲနော်ပြဿနာရှားနေတာပဲအကျဉ်းဆန်းနေတာပဲမင်းကလည်းတွေ့ပြီမကြည်မနက်နဲ့စိတ်တူတဲ့ဒေါသတွေပဲဖြစ်မလားဒါမှမဟုတ်မင်းငါကိုသိမြင်နားလည်ပြီးတော့သိခံခြင်းခန္တီတို့ဟုတ်လားအကျိုးလိုလားခြင်းမေတ္တာတို့သိမြင်နားလည်ခြင်းပညာတို့ဒါတွေဖြစ်အောင်လုပ်မလားခိုင်မင်းကြိုက်တဲ့လမ်းကြွေအစုံလမ်းရရင်လိုက်ရင်တော့လွယ်လွယ်လေးပေါ့နော်ဒီမကောင်းတာနဲ့တွေ့တော့မိုင်းလိုက်ရုံပဲကောင်းတာနဲ့တွေ့တော့ကြိုက်လိုက်ရုံပဲဟုတ်လားလွယ်လွယ်လေးနော်အေးဒါပေမဲ့လွယ်တဲ့နည်းကတော်တော်နောက်ပိုင်းမှာအခြေအနေဆိုးတယ်ဟုတ်ရဲ့လားဒါကြောင့်ကောင်းတဲ့လောကဓာတ်နဲ့တွေ့တွေ့မကောင်းတဲ့လောကဓာတ်နဲ့တွေ့တွေ့ကောင်းတဲ့အာယုံနဲ့ပဲတွေ့တွေ့မကောင်းတဲ့အာယုံနဲ့ပဲတွေ့တွေ့ဟုတ်ရဲ့လားအဲ့ဒါတွေရဲ့သဘောကိုကောင်းကောင်းနားလည်ပြီးတော့နော်ဇာကဒေါသမဖြစ်အောင်ပညာတရားဖြစ်အောင်မေတ္တာတရားဖြစ်အောင်ခန္တီတရားဖြစ်အောင်ကြိုးစားနိုင်မယ်ဆိုရင်တော့ဒါအင်မတန်ကောင်းတဲ့အဖြေထွက်တယ်ပေါ့ဟုတ်ရဲ့လားအဲ့ဒါပညာရှိသူတွေကောင်းလို့ရဲ့လောကဓာတ်ကိုရင်ဆိုင်တဲ့နည်းပေါ့အဲ့တော့ဦးဇင်းပြောချင်တာအရေးအကြီးဆုံးကတော့လောကဓာတ်ဆိုတာအကြီးကြီးရေးတွင်မှာလောကဓာတ်လို့မထင်သေးချင်တာပါပဲဟုတ်လားအမြဲတမ်းအချိန်နဲ့အမျှလောကဓာတ်ဆိုတာတွေ့နေတယ်ဟုတ်လားလောကဓာတ်တွေ့နေတယ်ငါကိုအသေးစမ်းနေတယ်အဲ့ဒီလောကဓာတ်ကိုငါဘယ်လိုသိတတ်နဲ့ရင်ဆိုင်ဖြတ်သန်းမလဲဆိုတာကိုကောင်းကောင်းနားလည်ထားရမယ်ဟုတ်ရဲ့လားအဲ့ဒါဘိတ္တပေါင်းတော်ကတော့တရားကနည်းနည်းများနဲ့သွားသလားဦးဇင်းကတော့နဲ့တယ်လို့မထင်ပါဘူးနော်ဘောဆိုလူတိုင်းမှာဉာဏ်ရှိတယ်နော်။ဒါနေ့တိုင်းဟိုစဉ်းစားရမယ်။အရှင်ပြေအောင်လုံနီးကြင်နီးလေးတွေဒါဥစဉ်တို့ဒေသနာနဲ့အညီပြောကြည့်တာဟုတ်ရဲ့လား။ဒါဥစဉ်တို့လည်းပဲဟိုကိုတရားကိုကိုပြန်ပြီးတော့နားထောင်ရင်းနဲ့ဒါအသိဉာဏ်လည်းပဲထပ်တင်းတဲ့လောက်တိုးတာပေါ့ဟုတ်ရဲ့လား။ပေးတဲ့ပေါင်းသူတော်ကောင်းတို့လည်းပဲဒါလောကဓာတ်ကတော့တွေ့မှာပဲလေ။တွေ့မှာပဲဆိုတာထက်တွေ့နေတာပဲလေဆိုတာကိုပို့ပြီးတော့သဘောပေါက်သိကြတာ။ဒီမှာဆိုတာကစောင့်နေရတဲ့သဘောရှိတယ်အကြီးကြီးတွေ့မှာကလောကဓာတ်လို့ထင်တာကိုဟုတ်လားအခုပြောချင်တာကအဲ့ဒီတွေ့မှာဆိုတာထက်အခုကိုတွေ့နေတာအမြဲတမ်းတွေ့နေတာဆိုတာကိုပြောချင်တာဟုတ်ရဲ့လား တော့အဲ့ဒီလောကဒဏ်ကိုတွေ့နေတဲ့လောကဒဏ်ကိုလောကဒဏ်မှာနားလည်ပြီးတော့ရင်ဆိုင်အောင်ဖြတ်တဲ့နေကတော့သောသောကပြောတဲ့အတိုင်းကောင်းကောင်းမှန်မှန်ကန်ကန်သဘောပေါက်တဲ့နေပေါ့ဟုတ်လားအေးအဲ့ဒါကိုသူတို့လက်တွေ့ကြကြကျင့်သုံးနေတယ်ဆိုရင်တော့တတိပဌာန်နေကိုအားကိုးကြရမှာဟုတ်လားဘာပဲဖြစ်ဖြစ်ဖြစ်တိုင်းဖြစ်တိုင်းနော်ဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းအမှတ်တတိကြီးကြီးနဲ့ကောင်းကောင်းနားလည်အောင်ကြိုးစားရပါဟုတ်လားအဲ့ဒါလိုနားလည်အောင်ကြိုးစားတဲ့ကိုယ်ခန္ဓာရဲ့အကြောင်းကိုကိုယ်အမှန်တိုင်းသိအောင်ကြိုးစားတဲ့ဒီတတိပဌာန်နည်းကိုတကယ်ကြိုးစားပြီဆိုရင်တော့နော်ရသော်ဘုရားကတတိပဌာန်ရဲ့အကျိုးတရားတွေကိုဟောထားတာရှိရဲ့လေခုနှစ်မျိုးတောင်ဟောထားတာရှိတယ်နော်ဒါလေးဏိကုံကျုပ်ပြောပြီးရင်ဥဒေတရားအဆုံးသတ်မယ်ဟုတ်လားတတိပဌာန်တရားကိုပွားများတယ်တတိပဌာန်ဆိုတာကာယ ानु ပသနာတတိပဌာန်ရှိတယ်ခန္ဓာကိုယ်ရဲ့သဘောတဘာဝအမှန်ကိုသိတာပေါ့ဝေဒနာ ानु ပသနာတတိပဌာန်ရှိတယ်ခံစားချက်တွေကိုအမှန်တိုင်းသိတာပေါ့နော်ဒါပြီးတော့စိတ်ဓာ ानु ပသနာတတိပဌာန်ရှိတယ်စိတ်တည်ရဲ့သဘောကိုအမှန်တိုင်းသိတာပေါ့လုတ်ပြီးတော့ရှူတာမဟုတ်ဘူးနော်ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးရိုးရိုးလေးသိတာခုထိုင်းနေရင်လည်းထိုင်းနေတယ်လို့သိတယ်ထိုင်းနေတဲ့ပုံလေးကိုအာရုံပြုတ်ပြီးတော့ထိုင်းနေတယ်လို့သိတယ်အဲ့ဒါတတိယထားပဲထိုင်းနေတယ်လို့သိပါမယ်ရင်ဘာဖြစ်လာမလို့ဆိုညောင်းတာတွေပူတာတွေကြိုက်တာတွေဒါတွေလည်းသိလာမယ်ဒါလည်းတကယ်အရှိတရားပဲမဟုတ်လားတော့မဟုတ်တယ်နော်အေးအဲ့ဒီထဲမှာဘာခံရခက်တယ်ခံရခံလို့ကောင်းတယ်ဆိုတာလည်းရှိမယ်ဒါဝေဒနာသဘောတွေပဲဟုတ်ရဲ့လားအဲ့ဒါကိုကိုကသိပါများလို့ရှိရင်ဘလို့ဖြစ်လာတော့ဆိုတော့ခန္ဓာကိုယ်ပေါ်မှာဘာတွေပဲဖြစ်ဖြစ်ပြီးဆုံးသွားတယ်ချုပ်ပြောက်သွားတယ်နောက်ထပ်အစ်စ်သဘောတရားတစ်မျိုးတွေထပ်ဖြစ်တယ်အဲ့ဒါလည်းပြီးဆုံးသွားတယ်လို့အဲ့ဒီအစ်စ်ကိုရမယ်အဲ့ဒီအစ်စ်ကြတော့လောကနာကိုရင်ဆိုင်နိုင်တဲ့အစ်စ်ဖြစ်သွားတယ်ဟုတ်လားဒါပေမဲ့အဲ့ဒီအစ်စ်ကိုရအောင်ဘယ်လိုလုပ်ရမလဲဖြစ်တိုင်းဖြစ်တိုင်းတော့ခန္ဓာရဲ့သဘာဝကိုသိအောင်ကြိုးစားရမယ်အဲ့ဒါလုံးမရှိပါဘူးနော်သူရှိနေတဲ့အတိုင်းအမှန်အတိုင်းလေးသိအောင်ကြိုးစားမယ်ရိုးရိုးလေးဟုတ်လားဝင်လေထွက်လေရှိတယ်ဆိုရင်လုံးလည်းမရှိနဲ့ရှိနေတဲ့သဘောလေးသိလိုက်သိပေါ့ဝင်လည်းသိထွက်လည်းသိဒီတိုင်းဒီတိုင်းသိပေါ့ဟုတ်လားအောက်ကတင်မားနဲ့ကျန်တဲ့ထိနေတာလည်းရှိတယ်သိပေါ့လက်လက်ချင်းထိနေတာရှိတယ်သိပေါ့အဝိနဲ့ခန္ဓာနဲ့ထိနေတာရှိတယ်သိပေါ့ထိတာတွေဒီကုလုံးမှာအများကြီးရှိတယ်နောက်ကိုကကြိုးစားကြည့်ရင်ဟောသိကြတယ်ကိုအများကြီးပါလားလို့သိလာလိမ့်မယ်ဒါရုပ်ပိုင်းဆိုင်ရာကိုပြောတာနော်အဲ့ဒါကာယ ानु ဘာသာကသိပ္ပံပဲနော်သိပါများလို့ချင်းဟာဟူနာကတစ်မျိုးဖြစ်ဒီနာကတစ်မျိုးဖြစ်ကောင်းတာရရောမကောင်းတာရရောခံစားချက်တွေအမျိုးမျိုးရှိတယ်ဟုတ်လားအဲ့ဒီဟာတွေကိုလည်းလိုက်ပြီးတော့အမှန်တိုင်းသိခံစားချက်လည်းမမြဲဘူးဆိုတာနောက်တော့သဘောပေါက်သွားမယ်အဲ့လိုမမြဲဘူးလို့သိရင်နေရထိုင်ရတာတော့တက်တာနဲ့ပေါ့ဟုတ်လားပြီးတော့ပါတော့စိတ်တွေဘာတောင်တွေးမြောက်တွေးအရှင်မြင်တာလည်းပါရဲ့အရှင်နေတာလည်းပါရဲ့ပူလောင်တာတွေလည်းပါရဲ့အေးချမ်းတာတွေလည်းပါရဲ့အမျိုးမျိုးစိတ်ထဲမှာအတွေးတွေမရှိဘူးလားရှိတော့ဒါအကျဉ်းချင်းပြောရနော်ဟုတ်ရလားအဲ့ဒါလို့တတိပဌာန်တရားခန္ဓာရဲ့တဘာဝကိုအမှန်တိုင်းသိမြင်နားလည်အောင်ကြိုးစားတဲ့အလုပ်ပေါ့ဟုတ်လားအဲ့ဒါကိုကြိုးစားတယ်ဆိုလို့ရှိရင်မြတ်စွာဘုရားကအကျိုးတရားဘယ်နှမျိုးရမလို့ပြောတာခုနှစ်မျိုးရမလို့ပြောတာလေအင်မတန်မြတ်လို့ကြာကောင်းတယ်နော်ပထမကဘာလို့ဆိုတော့တတ္တနာဝိတုဒ္ဓိယတတ္တဝါတို့ရဲ့စိတ်တန်တာမှာညှင်းနွမ်းနေစေတဲ့ကိရိတာတရားတွေအကုန်လုံးကင်းပြီးတော့တန်ရှင်းဖြူစင်သွားမယ်တဲ့စိတ်ဓာတ်တန်ရှင်းဖြူစင်ခြင်းတယ်ဆိုလို့ရှိရင်တတိပဋ္ဌာန်ကိုပွားတဲ့နော်တတိပဋ္ဌာန်ပွားရင်မကောင်းတဲ့စိတ်အငြိအကြေးတွေတန်ရှင်းသွားမယ်မနာလိုတာတွေဝန်တိုတာတွေဟုတ်လားပြီးတော့မကျေနပ်တာတွေဆွလန်းတာတွေမမောတာတွေအတ္တကြီးတာတွေမာနကြီးတာတွေမကောင်းတဲ့မုန်းစရာကောင်းတဲ့စိတ်အကြီးအသေးတွေအကြီးအသေးလို့တောင်ပြောတော့စိတ်အငြိအကြီးတွေဟုတ်လားအဲ့ဒါဒီမှာဖြစ်သွားမလို့နန့်ရှင်းအစင်ကျဲသွားမယ်တဲ့နောက်ပြီးတော့သောကပရိဒေဝနာတမတိတ်ကမာရတဲ့သူးရင်ချင်းနဲ့ငိုကြွေးခြင်းကိုလွန်ရောက်သွားလိမ့်မယ်တဲ့အင်မတန်ရခြင်းစရာကောင်းတယ်နော်သူးရင်စရာငိုကြွေးစရာအဲ့ဒါတွေကိုတွေ့လာတဲ့အခါမှာမသူးရင်ပဲနဲ့ငိုကြွေးပဲနဲ့ထိနိုင်လိမ့်မယ်ဒီနေ့ဒီမှာတော့သွေးရင်နေရာတွေငိုကြွေးနေရာတွေကဟမ်ဒကာကြီးမိုင်းနဲ့အဲ့ဒါကိုနားလည်ထားတယ်မို့လားနော်တချိန်ချိန်မှာတွေ့မှာတော့ဒကာမတို့ဦးဇင်းတို့ကပျက်စီးမဲ့ရာကြီးကိုဆွလန်းမိထားတာကိုဗျအဲ့ဒါကိုမစွန့်နိုင်သေးတဲ့မြသွေးရင်နေရာတွေကတော့တွေ့ရလိမ့်မယ်ငိုကြွေးနေရာတွေကတော့တွေ့ရလိမ့်မယ်အဲ့ဒီအချိန်မှာသွေးရင်မှုမရှိအောင်ငိုကြွေးမှုမရှိအောင်ခုတည်းကစပြီးတော့ပရိပဌာန်ကိုပွားများထားနော်ခန္ဓာကိုယ်ကြီးကအချိန်နေကတော့တကယ်ဆိုးတဲ့ဘက်ကိုဥတည်နေတာပေးကြတယ်ဗျလက်ခံရလားတကယ်ဆိုးတဲ့ဘက်ကိုဥတည်နေတာဘယ်သူမှတက်တာကိုမရှိဘူးဘယ်သူမှရှောင်လို့တိမ့်လို့မရနိုင်ဘူးအဲ့ဒီလမ်းကြောင်းကြီးကကောင်းပေမှာမဟုတ်တိမ့်ပေမှာမဟုတ်လွှဲလို့မရဘူးဖယ်လို့မရဘူးဘလို့ရင်ဆိုင်မလဲဒါကိုပဲအဖြေချရနော်နိုင်ရနဲ့ခေါင်းနဲ့ကတော့ဝင်ဆောင်မှတေးကြတယ်ဘလို့ခဏနိုင်ရရှိအောင်လုပ်မလဲဒါပဲစဉ်းစားရတယ်မဆောက်အောင်လုပ်လို့မရဘူးနော်ပျက်စီးမှုဆိုတာကြီးကိုဦးစင်ကတင်စားပြောတာနော်အေးအဲ့ဒီပျက်စီးမှုကတေးကြဖို့ရှိမှာအဲ့တော့တက်တာချင်းရင်တော့ပျက်စီးတာကြီးကိုမပျက်စီးအောင်လုပ်ဖို့ဆိုတာဘယ်လို့မှမဖြစ်နိုင်ဘူး။ဘုရားလည်းမတက်နိုင်ဘူး။အဲ့တော့ဘယ်လိုလုပ်မလို့ဆိုဆွဲလန်းမှုမရှိအောင်လုပ်တဲ့နည်းပဲကြိုးစားရ။ဆွဲလန်းမှုမရှိရင်ပျက်စီးတဲ့ကိစ္စမရှိဘူး။သဘောပေါက်လား။ နော်ဒကာတော်မတို့အင်မတန်ဦးဇင်းတို့အရေးပါတဲ့စကားတွေဒီနေ့ပြောမိနေတယ်ဗျာရည်ရွယ်ချက်မရှိဘဲနဲ့ဟုတ်လားအေးအဲ့တော့တကယ်တွေ့မဲ့ကိစ္စတွေကတော့ရှောင်လို့မရတာသိကြတယ်နော်အဲ့ဒါသက်တာအောင်ဘယ်လိုလုပ်မလို့မဆွေးလမ်းဖို့ဆွေးလမ်းမှုနည်းအောင်ကြိုးစားဖို့ဒါပဲရှိတယ်အဲ့ဒီကိစ္စကြီးကတော့တွေ့ကိုတွေ့ဦးဇင်းစိတ်ကူးရင်တော့တခွင့်မှမပါဘူးနော်အဲ့ဒါဦးဇင်းတို့သူ့ရင်စရာငိုကြေးစရာတွေဟာတွေ့ပါလိမ့်မယ်အဲ့ဒီအချိန်မှာစိုးရိမ်မှုငိုကြွေးမှုမရှိအောင်ဘယ်လိုလုပ်မလို့သတိပဋ္ဌာန်နည်းကိုအားကိုးရမယ်သတိပဋ္ဌာန်နည်းသည်စွလန်းမှုကိုနည်းစေတဲ့နည်းပဲနောက်ဆုံးစွလန်းမှုကင်းသွားစေတဲ့နည်းပဲအမှန်တိုင်းသိတော့စွလန်းမှုကင်းသွားတာပေါ့နည်းသွားတာပေါ့ဒီသဘောပါပဲဟုတ်လားအဲ့တော့စိတ်ရဲ့အငြိအကျေးကင်းမယ်စိုးရိမ်ကြံငိုကြွေးတဲ့အတွေ့ရင်စိုးရိမ်မှုငိုကြွေးမှုကိုလွန်မြောက်သွားမယ်နောက်ပြီးတော့ဒုက္ခဒေါမနတဏအထင်ကမာရတဲ့စိတ်ဆင်းရဲခြင်းကိုဆင်းရဲခြင်းတွေချုပ်ငြိမ်းသွားမယ်တဲ့အေးနော်စိတ်ဆင်းရဲခြင်းကိုဆင်းရဲခြင်းတွေကျုံကြီးသွားမယ်တဲ့ဒီထဲမှာလည်းတတမှုရမယ်ကိုထဲမှာလည်းတတမှုရမယ်တချို့တတိပဌာန်အားထုတ်လို့ခန္ဓာကိုယ်ယောဂါတွေကြောက်တာလည်းရှိတယ်အခုဆင်းရဲခြင်းငြင်းငြင်းကိုရှုတော်တစ်မျိုးကလည်းပြောတာပေါ့ဟုတ်လားအေးစိတ်ဆင်းရဲငြင်းနေဆိုတာလည်းမှန်တယ်နော်ဒီထဲမှာနေသာထိုင်သာဖြစ်ကိုဖြစ်တယ်တတိပဌာန်လေးကိုအားထုတ်လို့ရှိရင်ဟုတ်ရဲ့လားအဖြေရှိတယ်နော်ဒကာဓမ္မတို့ဦးဇင်းတို့ဟုတ်လားအေးအဲ့တော့ဒုက္ခဒေါမနတတွေကျုံကြီးသွားလိမ့်မယ်နောက်ပြီးတော့ပါတော့ညာယတ္တအဓိကမာယနိဗ္ဗာန်တ္တပစ္စည်းကိရိယာယအရိယာမဉ္ဇဉ်ကိုရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုရလိမ့်မယ်တဲ့ဒါကတော့ဦးဇင်းတို့အဆုံးဆုံးပန်းတိုင်ကိုပြောတာပေါ့ဟုတ်လားအေးစစ္စာလေးပါးတရားသိမြင်အရိယာသူတော်စင်အဖြစ်ကိုရောက်မယ်ပေါ့နောက်ဆုံးဒုက္ခအလုံးထုံငိမ့်မယ်ပေါ့ဟုတ်လားဒါကြောင့်တတိပဋ္ဌာန်နည်းနဲ့နေတူဝါတွေ့ကြုံနေရတဲ့အချိန်တိုင်းတွေ့ကြုံနေရတဲ့လောကရန်တရားတွေကိုရင်ဆိုင်ဖြတ်တန်းနိုင်အောင်ကြိုးစားရမယ်ဟုတ်လားမကောင်းတာမှလောကရန်မဟုတ်ဘူးကောင်းတာဟာလည်းလောကရန်ပါဒီအချက်တွေကိုဦးဇင်းပြန်ပြီးတော့ညီကုန်းထုတ်တော့မယ်နော်ဦးဇင်းတရားဟောတာ45မိနစ်တောင်ရှိသွားပြီနော်နာယူဝက်လောက်မှန်းထားတာ45မိနစ်ရှိသွားပြီဟုတ်လားအဲ့တော့ဒကာမတို့ဦးဇင်းတို့ဘဝအတွက်တကယ်အသုံးတည့်နိုင်မယ်လို့လည်းဦးဇင်းယုံကြည်ပါတယ်ဟုတ်ရဲ့လားဒါကြောင့်ဦးဇင်းပြောခဲ့တဲ့တရားတွေကိုပြန်ပြီးတော့အကုန်လုံးအနှစ်ထုတ်တော့မယ်ဟုတ်ရဲ့လားလောကရန်တရားတွေနဲ့တွေ့ရင်မတုံမလုံအောင်ထိမ့်သိမ့်နိုင်ခြင်းသည်မင်္ဂလာပါဟုတ်ရဲ့လားလောကရန်တရားဆိုတာဘယ်နှပါးရှိလဲ7ပါးရှိတယ်ကြာခြင်းမရခြင်းဇေယျရှိခြင်းမရှိခြင်းခင်မောခြင်းကဲရခြင်းချမ်းသာခြင်းဆင်းရဲခြင်းဟုတ်ရဲ့လားအေးလူမိုက်တွေလည်းဒီလောကရန်ရှင်မျိုးကတွေ့တာပဲဇေယျရှိတွေလည်းဒီလောကရန်ရှင်မျိုးကတွေ့တာပဲတွေ့တာချင်းတူပေမလို့ပြန်တုံ့ပြန်ကုန်ခြင်းမတူပါဘူးလူမိုက်တွေကြတော့ဒီသဘောကိုနားမလည်ဘဲနဲ့လောကရန်ကြီးရဲ့ပြီးဆုံးသွားတဲ့သဘောချုပ်ပြောက်သွားတဲ့သဘောပျက်စီးသွားတဲ့သဘောကိုနားမလည်သေးနဲ့ဟုတ်လားသဘောမပေါက်တဲ့အတွေ့အကြုံကောင်းတာတွေနဲ့တွေ့တော့ဇွလန်းကြတယ်မကောင်းတာတွေနဲ့တွေ့တော့မကြည်မနှက်ဖြစ်ကြတယ်ဒါကြောင့်သူတို့ဘဝသည်ဇွလန်းခြင်းမကြည်နှက်ခြင်းဖြင့်အမြဲတမ်းတုန်လှုပ်နေတယ်တဲ့အဲ့ဒါဒီခါတည်းကဒကာတော်တို့ဦးဇင်းတို့လည်းလူမိုက်တွေနဲ့ပါတာပဲနော်ဒါဦးဇင်းတို့လည်းလူမိုက်တွေနဲ့ပါတာပဲနော်ဟုတ်ရဲ့လားဘာဖြစ်လို့လဲဆိုတော့ကောင်းကောင်းသဘောမပေါက်တဲ့အချိန်မှာကိုယ်လည်းရာဂဒေါသမဖြစ်ဘူးလားဖြစ်တယ်ဒါလူမိုက်တို့ရဲ့တုံ့ပြန်နေပေါ့ဟုတ်လားပညာရှိသူတော်ကောင်းတွေကြတော့ကောင်းတာနဲ့တွေ့လည်းပဲသဘောကိုနားလည်တယ်မကောင်းတာနဲ့တွေ့လည်းပဲအဲ့ဒီသဘောကိုနားလည်တဲ့အတွက်ကြောင့်ရာဂဒေါသမဖြစ်အောင်ထိမ့်ပြီးတော့သူတို့ကလောကဓာတ်ကိုတုံ့ပြန်ကြတယ်တဲ့ဟုတ်ရလားအေးအဲ့ဒါလို့ဆိုရင်မတုံမလုတဲ့အတွက်ကြောင့်မင်္ဂလာပေါ့ဟုတ်လားအဲ့တော့ဏိဂုံးရုပ်ပြောလိုက်တာကဘာတော့အကြီးကြီးလောကဓာတ်မှာလောကဓာတ်တို့မအောင်မိပါနဲ့ဟုတ်လားအသေးသေးလောကဓာတ်လေးတွေဒီတူကအချိန်နဲ့အမျှတွေ့နေပါတယ်ဟုတ်ရလားအဲ့ဒါကိုလည်းပဲကောင်းကောင်းနားလေသဘောပေါက်ပြီးတော့ကြော်လွှားနိုင်ဖို့မလိုဘူးလားလိုတယ်ဟုတ်လားအဲ့ဒါလိုကောင်းကောင်းနားလေသဘောပေါက်အောင်ကြော်လွှားခြင်းနဲ့ဆိုရင်ဗေနိဟာအကောင်းဆုံးတော့တတိပဋ္ဌာန်နည်းဒီအကောင်းဆုံးပါဟုတ်ရဲ့လားဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့တတိပဋ္ဌာန်တရားကိုလေ့ကျင့်ကြိုးကုပ်အားထုတ်ပြီးတော့သိကြုံရတဲ့လောကရန်ဆိုအမျိုးမျိုးလောကရန်ကောင်းအမျိုးမျိုးကိုမတုံအောင်မလို့အောင်တုံ့ပြန်နိုင်ရတဲ့ထိနိုင်သိနိုင်ရတဲ့အရိယာသူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီသက်တွန်ချအမြတ်တမ်းပြေဝေကြရအောင်နော်